Welcome to the Voice of America in Burmese.
မင်္ဂလာနေ့သည့်အစမှာသောရရှင်တွေပျော်ရွှင်ချမ်းမြေ့ကြပါသည်ခင်ဗျာ VOA American တန်ရဲ့2016ခုနှစ်မေလ22ရက်တနင်္ဂနွေနေ့မနက်ဖြန်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ line no meter 3040 48 50နဲ့ line လ190တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါ
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝလိုက်ပါဒီမနက်မှာထူးခြားတဲ့တဲ့တွေကတော့အမေရိကန်သမ္မတဘာရက်အိုဘားမားဟာအာရှခီးစဉ်ကိုဒီကနေ့စတင်ထွက်ခေါက်သွားပြီဖြစ်ပါတယ်ပြတ်ကျသွားခဲ့တဲ့အီဂျစ်လေရင်အတွင်းပြတ်မကျမီမိကုံငွေတွေတွေ့ခဲ့ရတယ်လို့စုံစမ်းစစ်ဆေးမှုတွေကပြောပါတယ်အာဆီယံရုရှားဆွေးနွေးပွဲကိုတက်ရောက်နေတဲ့သမ္မတဦးထင်ကျော်ဟာရုရှားသမ္မတဗလာဒီမီပူတင်နဲ့တွေ့ဆုံခဲ့သလိုဒီထိပ်သီးညီလာခံမှာမိန့်ခွန်းပြောကြားခဲ့ပါတယ်လို့ထူးခြားတဲ့တဲ့တွေကိုမနာနာ channel 2တင်ပြပေးသွားမှာခဲ
့ဟုတ်ကဲ့ပါခင်ဗျာပြည်ပကိုမိခိုအားထားနေရတဲ့ကမ္ဘောဒီးယားနိုင်ငံအနေနဲ့တရုတ်စီကအကူအညီကိုယူသင့်သလားဂျပန်ရဲ့အကူအညီကိုယူသင့်ပါသလား
Well sometimes you know Japanese aid is criticized to be slow but
တရင်းနေပြီးပြီးချင်းမှာတင်ဆက်သွားဖို့ရှိပါတယ်ဒီအကြောင်းနဲ့အတူဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက် American Indian သုံးအင်္ဂလိပ်သင်ခန်းစာနဲ့စနေည VOA ဓာတ်ရိုက်လေးလိုင်းအစီအစဉ်တွေကိုပြန်လည်တင်ဆက်သွားမှာပါအခုတော့တနင်္ဂနွေနေ့မနေ့ဖက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစောဝင်းလိုင်းနဲ့မန္နနာချန်တို့ကပြောပြပေးပါဦးခင်ဗျာ
American သမ္မတဘာရက်အိုဘားမားဟာသူ့ရဲ့စေချင်မြောက်အာရှခီးစဉ်အဖြစ်နဲ့သတင်းတပတ်ကြာ BNN နဲ့ဂျပန်နိုင်ငံတွေကိုထွက်ခွာသွားပြီဖြစ်ပါတယ်။သမ္မတအိုဘားမားဆင်းနေလိုက်ပါသွားတဲ့ Air Force One လေယာဉ်ဟာဝါရှင်တန်ဒေသစံတော်ချိန်မွန်လွဲ့တနာရီအချိန်လောက်ကဟနွိုင်းမြို့ကိုထွက်ခွာသွားတာဖြစ်ပါတယ်။လန်ကူလတ်မှာစီးဖြည့်ဖို့ခီး2000နားပြီးတဲ့နောက်24နာရီကြာပြည့်တဲ့အချိန်ဒေသစံတော်ချိန်တနင်္လာနေ့မနေ့ပိုင်းမှာဗီယက်နမ်မြို့တော်ကိုရောက်ရှိမှာဖြစ်ပါတယ်။ဗီယက်နမ်နဲ့ဂျပန်နိုင်ငံတွေကိုအခုသွားတဲ့သမ္မတအိုဘားမားရဲ့ခီးစဉ်ဟာအာရှနဲ့ပစိဖိတ်ဒေသအတွင်းအမေရိကန်ပြည်ထောင်စုရဲ့ဆက်ဆံရေးပြန်လည်ချိန်ဝင်ရှာညှိမှုအပေါ်အမေရိကန်ပြည်ထောင်စုကတန်ိဋ္ဌာန်ချလှုပ်ဆောင်နေတယ်ဆိုတာကိုပြသဖို့အတွက်ဖြစ်ကြောင်းအင်ပြူရောအရာရှိတွေကပြောပါတယ်။ဒါ့အပြင်သမ္မတအနေနဲ့ဒီနိုင်ငံနဲ့အဲ့ဒီနိုင်ငံတွေကပြည်သူတွေနဲ့တန်တမာရေးစီးပွားရေးနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေဒီခီးစဉ်အတွင်းတိုးမြင့်လှုပ်ဆောင်နိုင်မယ်လို့မျှော်လင့်ထားပါတယ်။သမ္မတအိုဘားမားရဲ့ဂျပန်နိုင်ငံခီးစဉ်အတွင်းပထမဆုံးအနုမြူဘုံချခံခဲ့ရတဲ့ဟီရိုရှိမာမြို့ကိုလည်းတွားရောက်မှာဖြစ်ပါတယ်။အဲ့ဒီအနုမြူဘုံချပြီးမကြခင်မှာပဲဂျပန်နိုင်ငံကလက်နက်ချလိုက်တဲ့အတွက်ဒုတိယကမ္ဘာစစ်ကြီးပြည်ဆုံးသွားခဲ့တာပါ။သမ္မတအိုဘားမားဟာလက်ရှိတာဝန်ထမ်းဆောင်နေတဲ့အမေရိကန်သမ္မတတဦးအနေနဲ့ဟီရိုရှိမာမြို့ကိုပထမဆုံးကျင်းတွားရောက်မှာလည်းဖြစ်ပါတယ
်။ကမ္ဘာတဝန်းဝယ်ယူစားသုံးသူတွေဟာကိုယ်မှရှိတဲ့ငွေကိုကြစ်ကြစ်ပအောင်ဆုတ်ထားတယ်လို့ဂျပန်နိုင်ငံမှာကျင်းပနေတဲ့စက်မှုထိပ်သီး9နိုင်ငံ G7 အဖွဲ့ဗဏ္ဍာရေးဆိုင်ရာအကြီးအကဲတွေကပြောဆိုလိုက်ပါတယ်။ကျိုးစားပန်းစားရှာထားတဲ့ငွေတွေကိုတုံးဆွဲဖို့ရတွန်းဆုံနေတဲ့အကြောင်းရင်းတွေလည်းရှိနေတယ်လို့ဆိုပါရယ်။တချို့ကတော့ဗဏ္ဍာရေးကျက်တဲတာကြောင့်တုံးဆွဲလျှော့ကြသလိုတချို့ကတော့စုဆောင်ထားတဲ့ငွေကြေးနှဲပါတာဒါမှမဟုတ်တုံးဖို့ထက်စုဖို့ကိုဦးစားပေးလာကြတယ်လို့ဆိုပါရယ်။အခုလို့တုံးဆွဲခြင်းစိတ်မရှိကြတဲ့အတွက်လည်းကမ္ဘာတဝန်းမှာနောက်ဆက်တွဲရိုက်ခတ်မှုတွေကြုံနေရတာဖြစ်ပါရယ်။စားသုံးသူတွေချိုးချံချွေတာလာကြတဲ့အတွက်ကမ္ဘာတဝန်းစီးပွားရေးအခြေအနေဟာရှေ့မတိုးနောက်မဆုတ်ဖြစ်မျိုးနဲ့ကြုံနေရတယ်လို့လည်း G7 အဖွဲ့ကဗဏ္ဍာရေးအကြီးအကဲတွေကပြောပါတယ်။ကုမ္ပဏီတွေနဲ့ဆက်ယုံတွေကနေကုန်ပစ္စည်းတွေအကြီးအကျယ်ထုတ်နေကြပေမဲ့မဝယ်ပဲဖြစ်နေကြတာပါ။ဝယ်လို့ရမရှိတာဟာကမ္ဘာတဝန်းမှာကြုံနေရတဲ့အကြီးမားဆုံးပြဿနာတွေထဲကတစ်ခုဖြစ်တယ်လို့ဂျပန်ဗဏ္ဍာရေးဝန်ကြီးတာရိုအာဆိုကပြောပါတယ်။G7 အဖွဲ့ဝင်နိုင်ငံတွေကအစိုးရတော်တော်များများကတော့ဖွံ့ဖြိုးမှုကြာဆင်းလာတဲ့အခြေအနေကိုကြားကန်နိုင်အောင်အစိုးရတွေကပုံမိုပြီးတော့တုံးဆွဲသွားကြဖို့လိုလားကြပါတယ်။ဒါပေမဲ့လည်းအဓိကစီးပွားရေးအင်အားကြီးနိုင်ငံတစ်ခုဖြစ်တဲ့ဂျာမနီကတော့ဗဏ္ဍာရေးပြုပြင်ပြောင်းလဲမှုအစီအစဉ်တွေမှာအစဉ်လာလမ်းစဉ်အတိုင်းသာလှုပ်ဆောင်လို့တဲ့သဘောထားရှိနေတာဖြစ်ပါတယ်
။အီဂျစ်လေကြောင်းလိုင်းခီးစဉ်အမှတ်104လေယာဉ်ပေါ်ပါလာသူ66ဦးနဲ့အတူမြေထဲပင်လယ်ထဲပြတ်မကျခင်လေရင်တန်းမှာမိကုံငွေတွေတွေ့ရှိခဲ့တယ်လို့စုံစမ်းစစ်ဆေးမှုတွေကစနေနေ့မှာပြောပါတယ်။အီဂျစ်လေကြောင်းလိုင်းအမည်ပါတဲ့လေရင်အပိုင်းအစတွေနဲ့အတူပြုတ်ထွက်လာတဲ့ထိုင်ကုန်အပိုင်းအစတွေအသက်ကအင်ဂျီရဲ့ဓာတ်ပုံတွေကိုအီဂျစ်စစ်တပ်ကထုတ်ပြန်ခဲ့ပါတယ်။နောက်ဆုံးထုတ်ပြန်လိုက်တဲ့သတင်းအချက်အလက်တွေထဲမှာလေရင်ဘာကြောင့်ပြတ်ကျတယ်ဆိုတဲ့အဖြေရနိုင်မဲ့တယ်လွန်စာပါမလာပါဘူး။အလက်ဇန်ဒရီးယားမြို့ရဲ့မြောက်ပိုင်းကီလိုမီတာ160လောက်ဝေးတဲ့ဒေသမှာရှိနေတယ်လို့ယူဆရတဲ့black box လို့ခေါ်တဲ့လေရင်မှတ်တမ်းတင်ဆက်ကိုမြေထဲပင်လယ်အောက်ခြေကနေပြန်လည်ဆယ်ယူနိုင်ရေးအတွက်ကြိုးပမ်းကြရအောင်မှာဖြစ်ပါတယ်ပြင်သစ်နိုင်ငံသားရေးဝန်ကြီးရှင်းမတ်အာရော့နဲ့တခြားအရာရှိတွေအပြင်ပြင်သစ်ဆိုင်ရာအီဂျစ်သားအမကြီးတို့ဟာလေရင်ပြတ်ကျတဲ့အထက်ပါသွားသူတွေရဲ့အကြမ်းရည်သူမိသားစုဝင်100လောက်နဲ့တွေ့ဆုံပြီးအထူးဂရုဏာသက်မိကြောင်းပြောကြားခဲ့တယ်လို့ပြင်သစ်နိုင်ငံသားရေးဝန်ကြီးကပြောပါတယ်
ကီချဲအဲလေချောင်းလိုင်းကလေရင်တစင်ပြတ်ကျခဲ့ရတဲ့အကြောင်းရင်းနဲ့ပတ်သက်လို့ပဟေရီတွေထွက်ပေါ်နေချိန်မှာပဲဥရောပကလေဆိပ်တွေမှာလုံခြုံရေးကိုအရေးတကြီးပြန်လည်ဆန့်စစ်မှုတွေလှုပ်ဆောင်လာနေပါတယ်။ EJL အမှတ်ခီးစဉ်အမှတ်834လေရင်ဟာကောင်းငင်ကနေရုတ်တရက်ပြုတ်ကျပြီးတော့မြေထဲပင်လယ်ထဲပြတ်ကျခဲ့တဲ့အကြောင်းရင်းကိုရှင်းရှင်းလင်းလင်းမသိရသေးချိန်မှာပဲမတော်တဆမှုဖြစ်တဲ့နေ့ကဒီလေရင်ဝင်ရောက်ခဲ့တဲ့လေဆိပ်တွေအားလုံးမှာလုံခြုံရေးပေါ့ယော့မှုဖြစ်ခဲ့ဘူးတဲ့ရာဇဝင်တွေကြောင့်အကြမ်းဖက်သမားတွေရဲ့လက်ချက်ဖြစ်နိုင်သလားဆိုတဲ့တန်တရားတွေပုံမကြီးထွားလာပါတယ်။လေရင်ဟာရုတ်တရက်တွန့်လိမ်ပြီးတော့ထိုးကြတဲ့အချိန်မှာလေရင်မှုကအရေးပေါ်အချက်ပြတာမျိုးမရှိခဲ့တဲ့ကြောင်းလေချောင်းဆိုင်ရာကျွမ်းကျင်သူတွေကထောက်ပြနေကြတဲ့အတွက်ဘယ်ဂျီယံလေဆိပ်မှာအကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုတွေကြုံခဲ့ရတာနှစ်လအကြာမှာဖြစ်ခဲ့တဲ့ဒီလေရင်ပြတ်ကျအောင်အကြမ်းဖက်ဝါရီတွေကစီစဉ်ခဲ့တာလားဆိုပြီးတော့တန်တရားရှိနေကြတာပါဒီဖြစ်ရဟာဘယ်ဂျီယံနိုင်ငံဇာဗန်နန်လေဆိပ်ကတိုက်ခိုက်မှုမှာတော့အကြမ်းဖက်သမားတွေကခီးသွွားတွေရှိနေတဲ့လေဆိပ်အဆောက်အုံမှာပဲတိုက်ခိုက်ခဲ့ကြတာဖြစ်ပါတယ်တကယ်လို့သာ EJL လေရင်ဟာဘုံပေါက်ကွဲပြီးတော့ပြတ်ကျခဲ့တာဖြစ်ခဲ့မယ်ဆိုရင်လေရင်ရန်နာခဲ့တဲ့လေဆိပ်၄ခုအနက်တစ်ခုမှာဝန်ထမ်းတစ်ယောက်ကဘုံကိုလေရင်ပေါ်တင်ပေးလိုက်တာကအဖြစ်နိုင်ဆုံးအဖြစ်ဖြစ်လိမ့်မယ်လို့လည်းလေချောင်းဆိုင်ရာကျွမ်းကျင်သူတွေနဲ့အစိုးရတာဝန်ရှိသူတွေကပြောပါတယ်ပြင်သစ်နိုင်ငံကနေအီဂျစ်နိုင်ငံကိုင်ရိုမြို့တော်ကိုဥတီပြန်တန်းရင်ပြတ်မကျခင်မှာအီဂျစ်အဲလေရင်ဟာအီရီထရီးယားနိုင်ငံကနေအီဂျစ်နိုင်ငံခီးစဉ်ဒီနောက်ကိုင်ရိုမြို့တော်နဲ့တူနီရှားနိုင်ငံမြို့တော်တူနစ်တို့ကြားအသွားအပြန်ခီးစဉ်တွေကိုပြန်တန်းခဲ့တာဖြစ်ပါတယ်
ယူအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 943.3ညလိုင်းဒိုမီတာ48 kHz 6185ဒုတိယနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
အမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာအနည်း20ပြည်အာဆီယံရုရှားဆွေးနွေးဘက်ဆက်ဆံရေးအထိတ်မှထိပ်သီးဆွေးနွေးဘက်ကိုတက်ရောက်နေတဲ့မြန်မာသမ္မတဦးထင်ကျော်ဟာထိပ်သီးဆွေးနွေးဘက်မှာမင်ကွန်းပြောကြားခဲ့သလိုပဲရုရှားသမ္မတဗလာဒီမီပူတင်နဲ့လည်းတီးကြားတွေ့ဆုံဆွေးနွေးခဲ့ပါတယ်သမ္မတဦးထင်ကျော်ဟာဒီထိပ်သီးဆွေးနွေးဘက်ဟာအာဆီယံရုရှားဆက်ဆံရေးအတွက်အဓိကကြားတဲ့မှတ်တမ်းတစ်ခုဖြစ်တဲ့အကြောင်းရုရှားနိုင်ငံဟာအာဆီယံနိုင်ငံတွေအတွက်အရေးကြီးတဲ့မိတ်ဖက်ဆက်ဆံရေးနိုင်ငံတစ်နိုင်ငံဖြစ်တဲ့အကြောင်းမေလ20ရက်နေ့ကပြောကြားတဲ့မင်ကွန်းထဲမှာထည့်သွင်းပြောကြားခဲ့တာဖြစ်ပါတယ်။ဒါအပြင်မြန်မာနိုင်ငံအနေနဲ့ဒေတာရင်းစီးပွားရေးအသိုက်အဝန်းဖော်ဆောင်နိုင်ရေးအတွက်အစွမ်းကုန်ပူးပေါင်းဆောင်ရွက်နေတဲ့အကြောင်းစင်ရဲချမ်းသာကွာဟမှုနယ်ပယ်ရေးအတွက်ဆက်လက်ဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းနိုင်ငံအတွင်းအသေးစားနဲ့အလားဆက်ဆက်မှုလုပ်ငန်းတွေဖွံ့ဖြိုးတိုးတက်ဖို့အတွက်လည်းဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းပြောကြားခဲ့ပါတယ်။အာဆီယံနဲ့ရုရှားအကြပညာတော်တင်များအပြန်အလှန်ဆွေးနွေးမှုတိုးမြင့်ရေးအာဆီယံနိုင်ငံတွေမှာရုရှားနိုင်ငံရဲ့ပညာရေးဆိုင်ရာသင်တန်းတွေဖွင့်လှစ်ရေးနဲ့အာဆီယံနိုင်ငံတွေကပညာတော်တင်စုရရှိကြတဲ့ကျောင်းသားအရေးအတွက်တိုးမြင့်ရေးကိစ္စတွေအတွက်လည်းသမ္မတဦးထင်ကျော်ကထည့်သွင်းပြောကြားခဲ့သလိုမြန်မာရုရှားယဉ်ကျေးမှုပူးပေါင်းဆောင်ရွက်ရည်နေဆိုင်နဲ့လှုပ်ဆောင်နေကြတဲ့အကိစ္စတွေကိုလည်းထည့်သွင်းပြောကြားခဲ့ပါတယ်။နေ့20ပြည့်အာဆီယံရုရှားဆွေးနွေးပွဲဆက်ဆံရေးအထိတ်မှထိပ်သီးဆွေးဝဲအပြီးဆိုချီကြေညာချက်တစ်စောင်ကိုထုတ်ပြန်ခဲ့တာမှာမိတ်ဖက်ဆက်ဆံရေးတိုးတက်အောင်ဆက်လက်ဆောင်ရွက်ရေးနိုင်ငံရေးနဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးစီးပွားရေးပူးပေါင်းဆောင်ရွက်ရေးလူမှုရေးနဲ့ယဉ်ကျေးမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးဖွံ့ဖြိုးတိုးတက်မှုကွာဟမှုနယ်ပါးစေရေးနဲ့ပေါင်းစည်းဆက်သွယ်ရေးပူပေါင်းဆောင်ရွက်မှုများသဘောတူညီချက်များအပေါ်အကောင့်ထည့်ဖို့ဆောင်ရွက်ကိစ္စရပ်တွေပါဝင်ပါတယ်။သမ္မတဦးထင်ကျော်နဲ့ကိုယ်စားလှယ်အဖွဲ့ဟာဆိုချီမြို့ကနေမော်စကိုမြို့တော်ကိုမေလ21ရက်နေ့ကရောက်ရှိသွားပြီးမြန်မာတန်ယုံကဝန်တန်းနေနဲ့မိသားစုတွေပညာတော်သင်ကျောင်းသားကျောင်းသူတွေနဲ့တွေ့ဆုံပြီးခရမလင်နန်းတော်အပါအဝင်မော်စကိုမြို့ကအထင်ကြီးနေရာတွေကိုတွားရောက်လည်လာခဲ့ကြပါတယ်။သမ္မတဦးထင်ကျော်ဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာရုရှားနိုင်ငံကနေမေလ21ရက်နေ့ညပိုင်းကမြန်မာနိုင်ငံကိုပြန်လည်ထွက်ခွာခဲ့ကြပါတယ်။
ယွန်းနူးလို့အမည်ပေးထားတဲ့အပူပိုင်းဆိုင်ကလုန်းမုန်တိုင်းဟာဘင်္ဂလားပင်လယ်အော်ဖြတ်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံစစ်တကောင်းနဲ့ကော့ပဇားဘက်နဲ့မြန်မာနိုင်ငံရခိုင်ပြည်နယ်စစ်တွေကြောက်ဖြူနယ်မောင်တော်မြို့တွေဘက်ကိုဥတီရွေလျားတိုက်ခတ်နေပါတယ်။မုန်တိုင်းလမ်းကြောင်းနဲ့အနီးဆုံးဖြစ်ပြီးတနအီဝမိုင်60နှုန်းနဲ့လေပြင်းတိုက်ခတ်နိုင်မယ်လို့မိုးလေဝသပညာရှင်တွေခန့်မှန်းထားတဲ့ရခိုင်ပြည်နယ်မှာစစ်ဆောင်ဒုက္ခသည်တွေအပါအဝင်ဒေသခံတွေကိုမုန်တိုင်းဘေးလွတ်ရာပြောင်းရွှေ့နေရာချထားပေးတယ်လို့ရခိုင်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းက VOA ကိုပြောပါတယ်။မုံတိုင်းကြောင့်မိုးကြီးရေရှမ်းမြေပြိုရာတွေဖြစ်နိုင်တဲ့အတွက်ကုန်းမြင့်နေပြည်သူတွေရောမြေချောင်းကမ်းနားမှာနေထိုင်ကြသူတွေပါဘေးလွရာရှောင်ရှားကြဖို့ငါးဖက်ဆက်လေတွေပြည်ရင်းရေချောင်းနဲ့လေချောင်းလိုင်းတွေလည်းမုံတိုင်းအန်ဒီရဲ့သတိပြုကြဖို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကနှိုးဆော်ထားပါတယ် ယွန်းနုဆိုင်ကလုန်းမုန်တိုင်းဟာကုန်းတွင်းမုန်တိုင်းငယ်ဖြစ်နေချင်းပြည်နယ်နဲ့စကိုင်းတိုင်းဘက်ကိုပါတိုက်ခတ်နိုင်တာကြောင့်အဲ့ဒီဒေသတွေကိုလည်းအနီအောင်ဆင့်သတိပေးချက်ထုတ်ပြန်ထားပါတယ်မုန်တိုင်းရဲ့အရှိန်ကြောင့်မိုးသက်ထန်စွာရွာသွန်းပြီးတော့လေပြင်းတိုက်ခတ်မှုတွေဖြစ်ပေါ်နေတဲ့အတွက်ချင်းပြည်နယ်ဖလန်းမြို့ဘက်မှာမြေပြိုမှုတွေဖြစ်ပွားခဲ့ပြီးလမ်းတွေနဲ့နေအိမ်တချို့ပျက်စီးမှုတွေရှိခဲ့တယ်လို့သတင်းရရှိပေမဲ့လူအသေးပြောင်းနဲ့ပတ်သက်လို့တော့မကြားသိရသေးပါဘူ
းအင်းအားပြင်းထန်တဲ့ဆိုင်ကလုန်းမုန်တိုင်းရိုနုဟာဘင်္ဂလားဒေ့ရှ်နိုင်ငံကန်ယိုရန်ဒေသတွေကိုဝန်ရောက်တိုက်ခတ်ပြီးနောက်စနေနေ့နေ့လယ်ပိုင်းကအားပျော့လာနေပြီဖြစ်ပါတယ်မုန်တိုင်းဟာဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းကမြို့တွေနဲ့ကျေးရွာတွေကိုဝန်ရောက်တိုက်ခတ်ခဲ့တာမှာမြေပြိုမှုတွေဖြစ်သွားခဲ့တဲ့အတွက်ဒေသတွင်းမှာအနည်းဆုံးလူ24ဦးလောက်သေဆုံးသွားခဲ့ပါတယ်အနာပိုင်တွေကမုန်တိုင်းသတိပေးချက်ထုတ်ပြန်ခဲ့တဲ့အတွက်လူပေါင်း5သိန်းခန့်ဟာနေရစွန့်ခွာပြီးမုန်တိုင်းခိုလုံရေးနေရာတွေမှာရွှေ့ပြောင်းနေထိုင်ခဲ့ကြပါတယ်နေမွန်တဲ့ကျင်လောက်ကမွန်တိုင်းကုန်းတွင်းမှန်ကိုဝင်ရောက်လာတဲ့အချိန်ကတနအီကိုကီလိုမီတာ60နှုန်းလောက်နဲ့တက်ခတ်ခဲ့တာကြောင့်သစ်ပင်တွေအမြင့်ကလန်ပြီးတော့ပြိုလဲကြတာအိန္ဒိပျက်စီးကုန်တဲ့အပြင်လက်စစ်မီးတွေနဲ့ဆက်သွေးရည်တွေလည်းပျောက်တော့ကုန်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံအရေးပေါ်ကယ်ဆယ်ရေးဌာနကစနေနေ့ညနေပိုင်းမှာထုတ်ပြန်တဲ့ကြေညာချက်အရမွန်တိုင်းကြောင့်တိုင်းပြည်တောင်ပိုင်းခရိုင်ခုနှစ်ခုအတွင်းအနည်းဆုံးလူပေါင်း24ဦးသေဆုံးသွားတယ်လို့ဆိုပါတယ်ချစ်တကောင်းခရိုင်အတွင်းကပန်စကလီဒေတာမှာကန်ယိုရန်ဒေတာမှာတမန်နေကျိုးပြီးရေကြီးမှုတွေဖြစ်ပေါ်ခဲ့တာကြောင့်လူခဏဦးသေဆုံးသွားတယ်လို့ဆိုပါတယ်ဟာတာယာကျွန်းမှာလည်းပင်လယ်ရေကရွာထဲကိုဝင်လာတာကြောင့်ခလိငတ်တူဦးပါဝင်လူ3ဦးရေနစ်ပြီးသေဆုံးသွားတယ်လို့ဆိုပါတယ်လူပေါင်း2တန်းခွဲဟာစစ်တကောင်းမြို့ကိုဝင်ရောက်ခဲ့တဲ့ရေကြောင်းလိုင်းတွေကြောင့်လည်းဖြစ်သိမ်းထားရတယ်လို့ဆိုပါတယ်
အာဖဂန်နစ္စတန်နဲ့ဆန်နီပါကစ္စတန်နိုင်ငံရဲ့ဝေးလံခေါင်တည်တဲ့ဒေသမှာအမေရိကန်ရဲ့ drone ယာဉ်နဲ့ပစ်ခတ်မှုအတွင်းအာဖဂန်တာလီဘန်ခေါင်းဆောင်မူလာအက်တာမန်ဆွာသေဆုံးခဲ့ပုံရတယ်လို့အမေရိကန်စစ်တပ်ကပြောဆိုလိုက်ပါတယ်ဒေသစံတော်ချိန်စနေနေ့အစောပိုင်းကတိုက်ခိုက်မှုကိုတော့အမေရိကန်သမ္မတဘရက်အိုဘားမားကိုယ်တိုင်ခွင့်ပြုချက်ပေးခဲ့ကြောင်းလည်းအမေရိကန်တာဝန်ရှိသူတွေကဆိုပါတယ်အမေရိကန်အထူးစစ်စင်ရေးတပ်ဖွဲ့တွေကဆစ်လွတ်လိုက်တဲ့မောင်းသူမဲ့လေယာဉ်အများအပြားပါဝင်တဲ့ဒီတိုက်ခိုက်မှုအတွင်းအာမက်ဝေါ်လ်မြို့အနောက်တောင်ဘက်မှာကာဒစင်းနဲ့ခီးသွားနေတဲ့တာလီမန်ခေါင်းဆောင်မန်ဆွာနဲ့တူလိုက်ပါလာတဲ့အမျိုးသားတအုပ်လည်းသေဆုံးခဲ့ပုံရပါတယ
်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မန္တနာချန်တို့ကပြောပြခဲ့ကြတာပါအခုတော့သတင်းဆောင်မနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပါမယ်နောက်ပတ်ဂျပန်နိုင်ငံမှာကမ္ဘာအဖွံ့အစည်းဆုံး9နိုင်ငံခေါင်းဆောင်တွေတွေ့ဆုံကြတဲ့အခါကမ္ဘာတလောအခြေခံအဆောက်အအုံဖွံ့ဖြိုးရေးအတွက်လိုအပ်ချက်တွေဟာအဓိကဆွေးနွေးစရာတစ်ခုဖြစ်လာပါလိမ့်မယ်။အာရှတလောမှာတရုတ်တွေရဲ့ရင်းနှီးမြှုပ်နှံမှုလွှမ်းမိုးနေတဲ့ကိစ္စကိုအရေးအသွေးကောင်းမွန်တဲ့အခြေခံအဆောက်အအုံဆိုင်ရာရင်းနှီးမြှုပ်နှံမှုတွေအဖြစ်အစားထိုးမဲ့ကိစ္စကိုအဓိကထားရမယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကဆိုပါတယ်အဓိကအဖြစ်ပြည်ပကိုမိခိုအားထားနေရတဲ့ကမ္ဘောဒီးယားလိုနိုင်ငံအတွက်အရေးတကြီးလိုအပ်တယ်လို့ဆိုပါတယ်ဒီအကြောင်း VOA သတင်းနောက်ဒန်နီယယ်ဒက်ခါတစ်သတင်းပေးပို့ထားတာကိုဦးကျော်စံတာကပြောပြပါမယ
်ကာလန်ယထာလန်စိတ်ကန်အလုံးဟာကမ္ဘောဒီးယားနိုင်ငံမှာအဓိကလိုအပ်နေတဲ့အခြေခံအဆောက်အဦတွေဖြစ်ပါတယ်ကမ္ဘောဒီးယားနိုင်ငံဖွံ့ဖြိုးမှုနှုန်းကျမသွားအောင်အခြေခံအဆောက်အဦကဏ္ဍမှာရင်းနှီးမြှုပ်နှံမှု2013နဲ့2022အတွင်းဒေါ်လာသန်း12,000ကနေ16,000အထိလိုအပ်လိမ့်မယ်လို့ ADB ခေါ်အာရှဖွံ့ဖြိုးပိုင်းကခန့်မှန်းပါတယ်ဂျပန်ကတော့အာရှဒေသအတွက်နောက်5နှစ်အတွင်းဒေါ်လာသန်းပေါင်း13,000ထောက်ပံ့ဖို့ကြေညာထားတာဖြစ်ပါတယ်ဂျိုက်ကာလို့ခေါ်တဲ့ဂျပန်နိုင်ငံတကာထောက်ပံ့ရေးအေဂျင်စီကကမ္ဘောဒီးယားမှာလမ်းစိတ်ကမ်းတရဆောက်လုပ်ရေးတွေအတွက်ငွေကြေးအများအပြားထောက်ပံ့ကူညီလှုံ့ဆော်နေပါတယ်ဂျိုက်ကာအကြီးတန်းကိုယ်စားလှယ်တာကာရှိအီတိုကအရေးချင်းပြစ်မိပြီးရေးရှည်တည်တတ်မဲ့အခြေခံအဆောက်အဦတည်ဆောက်ရေးအတွက်လူမှုပတ်ဝန်းကျင်သဘာဝပတ်ဝန်းကျင်ဆိုင်ရာအကျိုးသက်ရောက်မှုတွေကိုထည့်သွင်းစဉ်းစားမှာဖြစ်တယ်လို့ဆိုပါတယ်
။ Well, sometimes you know Japanese aid is criticized to be slow, but it is needed.
ဂျပန်အကူအညီဟာနောက်ကျတယ်နှိမ့်ကွတယ်လို့မကြခဏဝေဖန်ခံရပါတယ်။ဒါပေမဲ့ဒါဟာအချိန်ဖြုန်းနေတာမဟုတ်ပါဘူး။ညှိနှိုင်းဖို့ပြင်ဆင်ဖို့အချိန်လိုအပ်တဲ့အတွက်ဖြစ်ပါတယ
်။ဒါပေမဲ့ဒီအတွက်အလှူရှင်တူဦးတည်းနဲ့မဖြစ်နိုင်ပါဘူး။တရုတ်နိုင်ငံဟာကမ္ဘောဒီးယားနိုင်ငံအတွက်အခြေခံအဆောက်အဦဆိုင်ရာအကြီးမားဆုံးရင်းနှီးမြှုပ်နှံနေတဲ့နိုင်ငံဖြစ်ပါတယ်။သို့တော်လည်းတရုတ်လုပ်ငန်းတွေဟာအကြီးအသေးနဲ့စံကြီးစံညွှန်းမမီဘူးလို့ဝေဖန်ခံနေရတာပါ။တုံ့သက်သူတွေကတော့ကမ္ဘောဒီးယားအစိုးရဟာအစင်းလားအလှရှင်ဂျပန်နိုင်ငံရဲ့အကြီးချင်းပြည်ဝမှုကိုယူမလားတရုတ်နိုင်ငံရဲ့အစော့တီလင်းရရှိနိုင်တဲ့အကူအညီကိုပဲယူမလားဆိုတာရွေးချယ်ရမယ့်အရှင်းလေးရှိနေတယ်လို့သုံးသပ်ကြပါတယ်။Chen Sofal ha Cambodia phun phyo mu muara san ya le lai ye su de thi phit par
For some donors they require a long procedure before we can get a loan and develop an infrastructure.
တချို့အလှူရှင်တွေအတွက်အလှူငွေမပေးခင်အခြေခံအဆောက်အအုံကိုဖွံ့ဖြိုးအောင်မလုပ်ခင်အချိန်အများကြီးယူရပါတယ်ဒါပေမဲ့တရုတ်လိုအလှူရှင်တွေကြတော့ပတ်စံလင်းလင်းမြန်းမြန်းရရှိနိုင်ပါတယ်လုပ်ငန်းလည်းမြန်မြန်စတင်နိုင်ပါတယ်ဒါပေမဲ့အရေးသွေးကိစ္စမှာတော့ပြောစရာရှိလာပါလိမ့်မယ်
ကမ္ဘောဒီးယားအစိုးရဟာဗက်မလိုက်ဖက်ရပ်တည်နေတယ်လို့ကြေညာထားပြီးဘသူအထောက်ပံ့ကိုမှပယ်ချညှဉ်းဆန်စရာအကြောင်းမရှိဘူးလို့ဆိုပါတယ်။နိုင်ငံရေးအကက်ခတ်တွေကတော့ပြင်ပအင်အားစုတွေကိုတစ်ခုနဲ့တစ်ခုအပြိုင်ဖြစ်အောင်လုပ်ရင်အစိုးရအတွက်နိုင်ငံတကာအထောက်ပံ့ရမယ့်လမ်းပုံမပွင်လင်းလာစေနိုင်တယ်လို့သုံးသပ်ကြပါတယ်။ Sebastian Strangio ဟာ Hun Sen Cambodia ဆိုတဲ့စာအုပ်ကိုရေးသားသူဖြစ်ပါတယ
်။ For a country like Cambodia which is small and weak and dependent on outside money
ကမ္ဘောဒီးယားလိုပြပအထောက်ပံ့ကိုမိခိုနေရတဲ့အင်အားနဲ့နိုင်ငံတွေအတွက်နိုင်ငံခြားဆက်ဆံရေးကိုအများအပြားထူထောင်နိုင်ဖို့ဟာအများအားဥစားပေးရမယ့်လုပ်ငန်းတစ်ရပ်ဖြစ်ပါတယ်။မိတ်ဆွေများများရှိလေကမ္ဘောဒီးယားနိုင်ငံအတွက်အကျိုးရှိလေပါပဲ
။ဘသူစီကရရကမ္ဘောဒီးယားအဖို့ဝင်ငွေတူလာနာတဲ့အတူအခြေခံအဆောက်အဦဖွံ့ဖြိုးလာဖို့မျှော်လင့်ချက်လည်းမြန်မာနေရောက်ပါရခင်ဗျာ
။ Well Myanmar has manygreat products and services that are very attractive to the United States.
နိုင်ငံကြီးလုံမဲ့လူတွေအတွက်ဒီနိုင်ငံသားတွေအတွက်ကွန်ဒိုရင်ကျေးမှုဆိုတာသူတို့အတွက်ကမသိမှုလေ။ဈေးကလည်းလုံးချင်းအင်ကြီးလောက်သွား
The possibility of a great transformation is in sight for our country. An important step that will take us nearer to a truly revolutionary.
ရန်စားလည်းလည်းပို့ပြီးတော့ခက်ခဲတာပဲကားကြားထဲမှာနေနေရတာပေါ့ကားကြားထဲကအခုဝင်းတက်ရှာနေရတာဒီဘက်ပတ်ဆောင်မရရအောင်ရှာရတယ်မနေ့ပိုင်းကိုဈေးပို့ရအောင်ရှာရ
မြန်မာနိုင်ငံကငွေရေးကြီးရေးဈေးကွက်အလုတ်ကိုင်းနဲ့အခွင့်အလမ်းအပါအဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးနှာစင်နိုင်ပါတယ်ခင်ဗျာ
VOA ရတင်းငွေနေမနက်ခင်းအစီအစဉ်လေးကိုဆက်ပြီးတင်ဆက်နေပါတယ်အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ပါမြန်မာရေးတပ်ဖွဲ့ကိုပြုပြင်ပြောင်းလဲတဲ့အတွက်ရဲနဲ့ပြည်သူဆက်ဆံရေးကောင်းမွန်လာလိမ့်မယ်လို့ညွှန်လင်းရပါတယ်ဒါပေမဲ့ရဲတပ်ဖွဲ့လိုအာဏာပိုင်အဖွဲ့အစည်းမျိုးကိုပြည်သူလူထုကစောင့်ကြည့်နိုင်လေအကျိုးရှိလေဖြစ်ကြောင်းဦးအောင်ခင်ကသုံးသပ်ရေးသားထားပြီးကိုကျော်ကျော်သိန်းနဲ့အတူတင်ပြသွားမှာဖြစ်ပါတယ
် NLD အစိုးရတဲ့လက်ထက်မှာခေတ်စားနေတဲ့ရတရားစီမံချက်ကိုမေလ၁ရက်နေ့ကစပြီးတနိုင်ငံလုံးမှာအကောင့်တွေဖုံးနေတယ်လို့ရဲတပ်ဖွဲ့ကကြေညာပါတယ်လုံခြုံရေးတရားဥပဒေစိုးမိုးရေးမှုခင်းကြဆင်းရေးကိုအထူးစီမံချက်အဖြစ်ရက်တရာအတွင်းဆောင်ရွက်မယ်လို့ဆိုပါတယ်ဖိနှိပ်မှုလက်စားမှုနဲ့အခြားဖောက်ပြန်မှုတွေကြောင့်ရဲတပ်ဖွဲ့ကိုပြည်သူကအယုံကြည်မရှိတာများပါတယ်ဒါပေမဲ့ရဲတပ်ဖွဲ့ဟာအနောက်တိုင်းအကူအညီနဲ့နာမည်ကောင်းရအောင်ကြိုးပမ်းနေပုံရပါတယ်ပြည်သူရဲတပ်ဖွဲ့ဖြစ်လာရေးအတွက် EU ဥရောပအဖွဲ့က2014ကစပြီးတင်ဒန်းတွေပေးနေပါတယ်ဒီနေ့ကြမ်းမှာရဲတပ်ဖွဲ့ရဲ့ဆောင်ရွက်ချက်တွေကိုချီးကျူးကြတာတွေ့ရပါတယ်။ပြည်သူတွေပျော်ရွှင်စွာရေကစားတိုင်အောင်ရဲတပ်ဖွဲ့ကစောင့်ရှောက်ပေးနိုင်ပါတယ်။ NLD အစိုးရရဲ့ပထမအကြိမ်တကြံမှာရဲတပ်ဖွဲ့ရဲ့ကူညီစောင့်ရှောက်မှုကိုပြည်သူတွေအံ့ဩကြရပါတယ်။ပြည်သူဆက်ဆံရေးအတတ်ပညာကျွမ်းကျင်မှုကိုပြသသလိုဖြစ်နေပါတယ်။ရဲတပ်ဖွဲ့ကိုကျေးဇူးတင်ကြောင်းနိုင်ငံခေါင်းဆောင်ဒေါ်စုကထုတ်ဖော်ပြောဆိုပါတယ်။ဒါပေမဲ့စီအစိုးရကမှအကျင့်ပြပြီးအကြီးအကျယ်ဖောက်ပြန်ခဲ့တဲ့ရဲတပ်ဖွဲ့ကိုပြည်သူလူထုကအမြဲတမ်းစောင့်ကြည့်ဖို့လိုပါတယ်
။ရဲတပ်ဖွဲ့ဟာအစိုးရစစ်တပ်ရဲ့လက်အောက်ခံတပ်ဖွဲ့သဘောမျိုးနဲ့ယက်တည်ခဲ့ရကဦးသိန်းစိန်အစိုးရတက်လာတဲ့အခါတီးခြားယက်တည်တဲ့အဖွဲ့အစည်းသဘောနဲ့လုံခြုံဆောင်ရွက်မဲ့ပုံပေါ်နေပါတယ်။လာမယ့်၄နှစ်အတွင်းအင်အား8000ကနေ3000ခွဲထိတိုးချဲ့ဖို့ရည်ရွယ်တာမို့နေ့စဉ်ဘဝမှာပြည်သူနဲ့ရဲအထူးအတွေ့များလာပွဲရှိပါတယ်။လူအခွင့်အရေးရက်ွက်ဆောင်လျှောက်ရေးအဓိကယုံထိန်းသိမ်းရေးစတာတွေကိုအနောက်တိုင်းအကူအညီနဲ့လေ့လာပါတယ်။ဒါပေမဲ့နေဆက်ဒေသတွေမှာရဲတပ်ဖွဲ့ဟာအစိုးရတပ်ရဲ့ညီနောင်တပ်ဖွဲ့အဖြစ်လက်တွဲဆောင်ရွက်တော်မူစစ်တပ်နာမည်ပြတ်တယ်လို့ရဲတပ်ဖွဲ့လည်းနာမည်ဆိုးထွက်ပါတယ်။ထိပ်ပန်းရဲအရာရှိတဲမှာ10ရာခိုင်နှုန်းဟာစစ်ဘူဟောင်းဖြစ်ပြီးပြည်ထရေးဝန်ကြီးဖြစ်သူစစ်ဘူရဲ့လက်အောက်ခံဌာနဖြစ်ပါတယ်။
မဆလာခဲ့ရဲ့ပြည်သူရဲတပ်ဖွဲ့ကိုနာမည်ဖြစ်သူဟာလုံထင်းတပ်ဖွဲ့ဖြစ်ပါတယ်။ကြက ကျောင်းသားနဲ့ပြည်သူအုံကြွမှုကိုလုံထင်းတပ်ဖွဲ့ကအရင်ဆုံးနှိမ်နှင်းလေရှိပါတယ်။လုံထင်းမှနိုင်တဲ့အခါမှာစစ်တပ်ကပါဝင်လာတာဖြစ်လို့လုံထင်းတဲ့စစ်တပ်ဟာအကြမ်းဖက်ပြီးဖိနှိပ်ညှဉ်းပန်းတဲ့တပ်ဖွဲ့တွေဖြစ်လာပါတယ်။1988မှာစစ်အစိုးရတက်လာတဲ့အခါမှာနာမည်ပြည့်နေတဲ့ပြည်သူရဲတပ်ဖွဲ့ကိုမြန်မာနိုင်ငံရဲတပ်ဖွဲ့လို့အမည်ပြောင်းလိုက်ပြန်ပါတယ်။ဒါပေမဲ့စစ်အစိုးရရဲ့ဖိနှိပ်ရေးတပ်ဖွဲ့အဖြစ်အသုံးခံရပြီးအခက်တိလိုက်စားမှုများလွန်းတာမှုပြည်သူယုံကြည်လေးစားမှုမရတဲ့အဖွဲ့အစည်းဖြစ်ပါတယ်။စစ်အစိုးရလက်ထက်မှာရဲတပ်ဖွဲ့ဟာတရားစီရင်ရေးဌာနနဲ့ဝေစားမျှစားလုပ်ပြီးကိုကျိုးစည်းဘွားအတွက်လုပ်ကင်ကြပါတယ်။အခက်တိလိုက်စားမှုမှာနာမည်ဆိုးထွက်တဲ့အဖွဲ့အစည်းဖြစ်ပါတယ
်။ဒီမိုကရေစီစနစ်ကျင့်သုံးနိုင်ရေးအတွက်ရဲတပ်ဖွဲ့ဟာအပြည်ပြည်ဆိုင်ရာလူ့အခွင့်အရေးစံနှုန်းကိုလက်ကင်ထားရမယ်။တော်ဝန်ခံမှုအပြည့်အဝရှိရမယ်ပြည်သူကိုကာကွယ်စောင့်ရှောက်နိုင်ဖို့အတွက်ပြည်သူလူထုရဲ့ပူးပေါင်းဆောင်ရွက်မှုကိုရယူရမယ်လို့လက်ခံထားကြောင်း Police Reform in Burma ဆိုတဲ့စာရမ်းမှာသူတည်သည့် Andrew Silt ကတင်ပြပါတယ်ဒီရွယ်ချက်တွေကိုထိရောက်စွာအကောင်အထည်ဖော်နိုင်ဖို့အတွက်ပြည်သူလူထုရဲ့ယုံကြည်မှုနဲ့ရိုသေလေးစားမှုကိုရရှိဖို့လိုပါတယ်ပြည်သူလူထုပေးတဲ့တည်င်းအချက်လက်ကိုအားကိုပြီးဆောင်ရွက်ရတဲ့အဖွဲ့အစည်းဖြစ်တဲ့အတွက်အရင်လိုအစိုးရအမိန့်ကိုအကောင့်ထဲပေါ်တဲ့အဖွဲ့ဆိုတဲ့အမြင်ကိုပြောင်းလဲရလိမ့်မယ်လို့ဆိုပါတယ်အကျင့်ဟောင်းကိုပြောင်းလဲရမှာမို့အချိန်ကြာလာမှသာအကျိုးခံစားရမယ့်ပုံပေါ်နေပါတယ
်လုတ်ပိုင်ခွင့်အာဏာရှိတဲ့အဖွဲ့အစည်းဖြစ်တဲ့အတွက်ရဲအဖွဲ့ရဲ့ဖောက်ပြန်မှုကိုဒီမိုကရေစီနိုင်ငံတိုင်းမှာအနည်းငယ်အများတွေ့နိုင်ပါတယ်ဒါပေမဲ့ပြည်တွင်းပဋိပက္ခပြင်းထန်တဲ့နေရာတွေမှာရဲအဖွဲ့ရဲ့အဆိုးဝါးဆုံးသောဖောက်ပြန်မှုတွေကိုတွေ့နိုင်ပါတယ်အာဖဂန်နစ္စတန်နိုင်ငံမှာရဲအဖွဲ့ဖောက်ပြန်မှုလွန်ခဲ့တဲ့အတွက်အမေရိကန်ဥဆောင်တဲ့နေတိုးနိုင်ငံများအဖွဲ့ကရဲတင်တန်းပေးနေရပါတယ်အမှုဖြစ်ရင်ရဲအဖွဲ့ကိုအကြောင်းမကြားပဲတာလီဘန်သဘုံအဖွဲ့ကိုအကူအညီတောင်းတဲ့အထိအာဖဂန်ပြည်သူတွေဟာရဲအဖွဲ့ကိုကြောက်လန့်ပြီးဆက်ဆုပ်ယွံရှားနေကြပါတယ်အမေရိကန်ပြည်ထောင်စုမှာလည်းရဲအဖွဲ့ရဲ့လက်လွန်မှုနဲ့ဖောက်ပြန်မှုဟာသတင်းကောင်းစည်းတွေဖြစ်နေပါတယ်ရဲဌာနပေါင်းတပေါင်းခွန်ဆောင်ကျော်ရှိတဲ့အနေနဲ့မိမိရဲ့ဖောက်ပြန်မှုကိုစစ်စစ်လိလာတဲ့ဌာနအနည်းငယ်သာရှိပါတယ်။ဒါကြောင့်ရဲဖောက်ပြန်မှုကိုစောင့်ကြည့်သတင်းပေးပို့ရေးစီမံကိန်း National Police Misconduct Reporting Project ကို Washington DC အခြေစိုက် K2 Institute က2009ကစပြီးအကောင့်ထည့်ဖော်နေပါတယ်။ပြည်သူလူထုပေးပို့တဲ့ရဲဖောက်ပြန်မှုတွေကိုသီးသန့်စာဆောင်မှာဖော်ပြပါတယ်။မြန်မာပြည်မှာလည်းလူမှုကွန်ရက်ခေတ်စားနေတာမှုအလားတူရဲအဖွဲ့စောင့်ကြည့်ရေးစီမံချက်ပေါ်ထွက်လာလိမ့်မယ်လို့မျှော်လင့်မိပါတယ်ခင်ဗျာ
ဝေါခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာပဲဖြစ်ပါတယ်အခုတော့အမေရိကန်အီရီယမ်သုံးအင်္ဂလိပ်သင်ခန်းစာကိုဖို့ချတော့မှာပါဒေါ်လလတန်းကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်
ဒီမှာ English American Style အစီအစဉ်မှာလမ်းလျှောက်တယ်လို့ဒီပြရတဲ့ walk ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း walk the walk
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက walk walk ကဒီနေရာမှာ verb ကရိယာဖြစ်သုံးထားပြီးလမ်းလျှောက်တာ the the walk walk the walk ကဒီနေရာမှာ noun နာမ်အဖြစ်သုံးထားပြီးလျှောက်တဲ့လမ်းခင်းထားတဲ့လမ်းကိုဆိုလိုတာဖြစ်ပါတယ်။စကားပိုက်တစ်ခုရဲ့တရိုက်ဒီဘယ်ကတော့ခင်းထားတဲ့လမ်းတိုင်းလျှောက်တာပေါ့။ idiom ဆိုတဲ့သဘောက်ဒီဘယ်ကတော့အပြောတိုင်းလက်တွေ့လှုပ်ဆောင်တာဖြစ်ပါတယ်။လေကြီးပေးနေတာပဲမဟုတ်ပဲလက်တွေ့လှုပ်ဆောင်ပြတာမျိုးဖြစ်ပါတယ်။ဒီအသုံးဟာ20ရာစုအမေရိကန်ပြည်ထောင်စုမှာခေတ်စားလာတာဖြစ်ပြီး talk the talk ဆိုတဲ့ idiom နဲ့တွဲသုံးလို့ရှိပါတယ်။စကားပြောတယ်လို့ဒီပေးရတဲ့ TALK talk ကိုအခြေခံတဲ့ talk the talk အသုံးကတော့လေလုံးကြီးတာလေလုံးထွားတာလောကကောင်းတာပါဇက်ကလွယ်လွယ်နဲ့ပြောတာအပြောကြီးတဲ့တဲ့ဖြစ်ပြီးကျမတို့မြန်မာဘန်းစကားအရဆိုရင်တော့အပြောကတော့ချောနေတာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီအသုံးတစ်ခုကိုတွဲပြီးဖော်ပြထားတဲ့ George Grubbe ရဲ့ဥမာကတော့
If political leaders are going to talk the talk they've got to walk the walk too at least get something done
နိုင်ငံရေးခေါင်းဆောင်တွေအနေနဲ့အပြောကြီးသက်မဟုတ်ဘဲ လက်တွေလည်းလှုပ်ဆောင်ပြတ်သင့်ကြတယ်။အ ਨੇ ဆုံးတော့တစ်ခုခုကိုအောင်မြင်အောင်တော့လှုပ်ပြနိုင်ရမှာဖြစ်ပါတယ်လို့ထင်ပေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ If political leaders are going to talk the talk, they've got to walk the walk too. At least get something done.
ကုစလေတင်ပြပေးမယ် EDM အတုံးကတော့
Walk on a tightrope.
ဖြစ်ပါတယ်။စာလုံးပေါင်းက WALK walk ကလမ်းလျှောက်တာ ON on ကအပေါ်မှာ A ကတခု TIGHT tight ကတင်းတာ ROPE rope ကကျိုးဆိုတော့ tightrope ကတင်းနေတဲ့ကျိုးကိုဆိုလိုတာဖြစ်ပါတယ်။စကွတ်ဟွန်ရဲ့တိုက်ရိုက်ဓိပ္ပာယ်ကတော့တင်းနေတဲ့ကျိုးပေါ်မှာလမ်းလျှောက်ရတာမျိုးဖြစ်ပါတယ်။ကျမတို့မြန်မာအသုံးဖြစ်တဲ့ကျိုးရန်ပေါ်မှာလမ်းလျှောက်တယ်ဆိုတဲ့စကားတိုင်းပေါ့။စကားပွဲဒီမှာအမြင့်မှာဟိုဘက်ဒီဘက်တန်းထားတဲ့ကျူရန်ပေါ်မှာလမ်းလျှောက်ပြရတဲ့လူဟာခြေလမ်းတစ်လမ်းချင်းကြည့်ပြီးရှောက်နေရတာဖြစ်ပါလေ။နည်းနည်းလေးမှအတိမ်ဆောင်မခံပါဘူး။တင်းဆောင်တာနဲ့အောက်ပြုတ်ကြရင်အသက်အန္တရာယ်ကြရောက်နိုင်တယ်လို့ဒီ EDM ရဲ့တွေ့ဝိုက်ဒေဝေကလည်းရှင်းတယ်လို့ဆိုရမှာပါ။ဒုက္ခအကြီးကျယ်ရောက်နိုင်လို့သိတိထားပြီးနေရတဲ့သဘောနည်းနည်းလေးမှအမှားမခံတဲ့ခြေနေမျိုးမှားတာနဲ့ခံရမယ့်အခြေအနေမျိုးတိတ်ကိုစဉ်းစားရင်းနေရမယ့်သဘောမျိုးဘေးကျန်နှံ့ကျအခြေအနေမျိုးကိုဆိုလိုတာဖြစ်ပါလေဒီသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥမာကတော့
Religion is a very delicate issue in this country. The government is walking a tightrope.
ဘာသာရေးဟာအဲ့ဒီနိုင်ငံမှာတိတ်ကိုသတိထားကင်တူရမယ့်ကိစ္စရပ်တစ်ခုဖြစ်ပါလေအစိုးရအနေနဲ့အမှားမခံနိုင်ဘူးလို့ဒီပေရပါလေ
Religion is a very delicate issue in this country. The government is walking a tightrope.
ခုနောက်ဆုံးတင်ပြပေးမယ့် idiom အသုံးကတော့
walk on eggshells.
ဖြစ်ပါတယ်။စာလုံးပေါင်းက W A L K walk ကလမ်းလျှောက်တာ O N on ကအပေါ်မှာ E G G S H E L L S eggshells ကကျဥ်ခွန်တွေဖြစ်ပြီးစကွိုက်ထွန်ရဲ့တိုက်ရိုက်ထိပ်ကတော့ကျက်ဥခွန်တွေပေါ်မှာလမ်းလျှောက်တာဖြစ်ပါတယ်။ကျက်ဥခွန်တွေပေါ်မှာလမ်းလျှောက်ရတယ်ဆိုရင်ကျက်ဥခွန်ဟာနင်းလိုက်တာနဲ့ကွဲသွားမှာဖြစ်တာမို့ဒီ idiom ရဲ့တွေ့ဝိုက်ထိပ်ကလည်းအကြောင်းအရာတစ်ခုခုနဲ့ပတ်သက်လို့သိကိုသတိထားပြောဆိုရမှာတစ်ခုခုတူးဦးနဲ့ပတ်သက်လို့သတိထားနေထိုင်လုပ်ကိုင်းမှုလိုတာအထူးသဖြင့်ကိစ္စရပ်တစ်ခုခုနဲ့ပတ်သက်လို့ကျမတို့မြန်မာဘန်းစကားရဆိုရင်ချက်ဆူမိခွဲ့ထတောက်နိုင်တာမျိုးဖြစ်လို့ရောင်လို့တောင်မှပြောမှားဆိုမှမခံနိုင်တဲ့အနေအထားမျိုးအထူးသဖြင့်လူတွေအခြေအတင်အငင်းပွားလွယ်တဲ့ကိစ္စမျိုးတွေမှာသိတ်ကိုသတိထားရတာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီ idiom တို့နဲ့ပတ်သက်လို့ George Cooper ရဲ့ဥမာကတော့
Raising the topic of same-sex marriage is like walking on eggshells for politicians here.
လင်းတူချင်းလက်ထပ်ထိမြတဲ့အကြောင်းတင်ပြဆွေးနွေးခြင်းဟာဒီမှာရှိနေတဲ့နိုင်ငံရေးသမားတွေအတွက်တော့သိကိုသတိထားပြောဆိုရမယ်ကိစ္စရပ်ပဲဖြစ်ပါတယ်လို့ထိပ်ပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Raising the topic of same-sex marriage is like walking on eggshells for politicians here.
ဒီတင်ပါ English American style ကန္တာမှာတင်ပြခဲ့တဲ့ walk ကိုအခြေခံတဲ့ idiom အသုံးအနည်းကတော
့ walk the walk.Walk on a tightrope. Walk on eggshells.
တို့ဖြစ်ကြပါလေ။နောက်တဲ့ဘာခုလိုချင်းမျိုးမှလေနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ဒေါ်လာနာသန်စီစဉ်ပို့ချတဲ့ American idiom သုံးအင်္ဂလိပ်သင်ခန်းစာပဲဖြစ်ပါလေ။အီရန်သုံးအင်္ဂလိပ်သင်ခန်းစာတွေကို VOE ရဲ့မနက်ခင်းတိုင်းမှာပို့ချနေတာဖြစ်ပါတယ်။မကြာခင်မှာစနေည VOE ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ရတော့မှာပါ။ VOE မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ
ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American အတန်ကနေတနင်္ဂနွေနေ့မနက်ဖက်အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ3240 4850နဲ့လိုင်းလတ်190တို့ကနေဆက်ပြီးထုတ်လွှင့်သွားမှာဖြစ်ပါတယ်အခုတော့စနေညဓာတ်ရိုက်လေလိုင်းအစီအစဉ်ပြန်လည်ထုတ်လွှင့်မှုအချိန်ရောက်လာပါပြီကိုကျော်ကျော်သိန်းကဆွေးနွေးတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာစနေညတရက်လီလိုင်းစီစဉ်ကနေကြိုးဆိုပါရစေပြီးခဲ့တဲ့သတင်းပတ်အတွင်းမှာအမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့တန်ခတ်အရေးယူမှုတချို့ကိုရှော့ပေါ်ပေးလိုက်ပြီးတော့တချို့တိုးတာတွေတော့ရှိလာပါတယ်အဲ့လိုလုပ်တဲ့အခါမှာအမေရိကန်ပြည်ထောင်စုရဲ့အကြောင်းပြချက်ကမြန်မာနိုင်ငံရဲ့နိုင်ငံရေးအပြောင်းအလဲတွေကိုနှောက်ယှက်ပိတ်ပင်နေသူတွေလူခွင့်ရချိုးဖောက်မှုတွေကိုဆက်ပြီးတော့ကျူးလွန်နေသူတွေမြောက်ကိုရီးယားနဲ့စီအေးရကုန်သွယ်ဆက်ဆံရေးတိုးမြှင့်ဖို့လုပ်ကိုင်နေတဲ့လူပုဂ္ဂိုလ်တွေနဲ့ကုမ္ပဏီတွေကိုပိတ်မှတ်ထားပြီးတော့အရေးယူပိတ်ဆို့တာကိုဆက်ပြီးပြတ်ထန်းထားတာဖြစ်တယ်လို့ပြောပါတယ်။ဆိုတော့တစ်ဖက်မှာလည်းပဲမြန်မာနိုင်ငံရဲ့ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးအတွင်းကူးပြောင်းရေးလူ့အခွင့်အရေးချင်းတွေတိုးတက်စေဖို့စသည်အပြင်ဒါတွေကိုဆက်ပြီးတော့အားပေးလှုံ့ဆော်သွားမယ်လို့လည်းပြောပါတယ်။ဒီတော့ကအမေရိကန်ကအခုလိုမျိုးတန်ခတ်ရေးယူမှုကိုလုံးလုံးလျားလျားရုံသိမ်းပစ်လိုက်တာမျိုးမဟုတ်သေးပဲနဲ့ဆက်ပြီးတော့အချို့တဝက်ထားတဲ့အခြေအနေဟာမြန်မာနိုင်ငံလက်ရှိသွားနေတဲ့ပြည်ပြင်ပြောင်းလဲလုပ်ငန်းစဉ်ကိုတကယ်ပဲအထောက်အကူဖြစ်စေမယ်လို့ကျွန်တော်တို့တော်ရရှင်တွေကယူဆပါသလားဒါကိုဆွေးနွေးကြဖို့ပါ။ပြည်နယ်ဆွေးနွေးပေးဖို့အတွက်ဖေကိုထားသူနူဦးထဲမှာတူကတော့စီးပွားရေးဆိုင်ရာသတင်းဆောင်မတွေသုံးသချက်ဆောင်မတွေစာအုပ်တွေရေးသားပြုစုထုတ်ဝေနေတဲ့ဆရာဦးကမောင်ညိုပေါ်ကားပေးတာဖြစ်ပါတယ်။နောက်တူကတော့နိုင်ငံရေးကျင်းသားများကွန်ကြီးဆောင်ရှောက်ရေးအသင်း AAPP ရဲ့တွဲဘက်အတွင်းမှာဥပုကြီးဖြစ်ပါတယ်။ဇူလီဘက်ကနေအားလုံးကိုကျေးဇူးပါတယ်ခင်ဗျာ။ဆိုတော့ပထမဦးဆုံးပင်နေဆွေးနွေးသူနူဦးရဲ့သဘောထားကိုအင်ဇုံနှာထောင်ကြည့်အောင်ပါ။ဆရာဦးကမောင်ညိုခင်ဗျာအမေရိကန်ပြည်ထောင်စုကအခုလိုမျိုးတန်ခတ်အရေးယူမှုဆက်ထားတဲ့ကိစ္စကိုဆရာသဘောတူပါသလားအကြောင်းပြချက်ကရောခိုင်လုံတယ်လို့ယူဆပါသလားခင်ဗျာ
ကျွန်တော်အနေနဲ့ပြောရရင်တော့စကလေးကစီဝိုင်းပေးဆုံးမှုထားကလေးကသဘောမတူပါဘူးအခုလိုတဝက်တစ်ပြက်လှုပ်ထားတာလည်းသဘောမတူပါဘူးဒါပေမဲ့တို့အနေနဲ့ကတော့တစ်ဖက်ကလူပေးကိစ္စတွေကိုတားဆီးနေတယ်တစ်ဖက်ကမြန်မာနိုင်ငံရဲ့စီးပွားရေးပုံစံတိုးတက်မှုမှာအမေရိကန်အနေနဲ့ကုန်သွယ်မှုတွေရင်းနှီးမြှုပ်နှံမှုတွေအတိုးအမြင့်အားနဲ့ပါဝင်နေတယ်ဆိုတော့တို့ရဲ့အနေအထားကိုတော့နားလည်ပါပဲ။ကျွန်တော်အနေနဲ့တော့လုံးဝစီးပွားရေးပြည်သူမှုဖြေရှားတာကိုပဲလိုလားပါပဲ။ဒါအပါပြုလို့လည်းပဲတကယ်တကယ်တော့ကမ္ဘာကုန်သွယ်ရေးအဖွဲ့ရဲ့မူလဒီမတ်ကျစ်ဒီနောက်ပုံမူဝါဒတွေပဲဆန့်ကျင်နေလို့ဖြစ်ပါလေ
။ဆိုတော့အခုဆက်ထားတဲ့အထဲမှာဆရာစင်ရင်ထဲမှာကဒီမြောက်ကိုရီးယားကိစ္စပတ်သက်တာရှိပါတယ်တချို့ကတော့မူရစီပွားနဲ့ပတ်သက်တာရှိပါတယ်အမေရိကန်ရဲ့စွပ်စွဲချက်ထဲမှာပေါ့လေဆိုတော့ဒီလိုမျိုးအတိအကျပြတ်မှတ်ထားပြီးတော့အရေးယူတဲ့ကိစ္စကမြန်မာနိုင်ငံတနိုင်ငံလုံးနေနဲ့ခြုံပြီးတော့ပြောမယ်ဆိုရင်ထိခိုက်နိုင်တယ်လို့ရောဆရာယူဆပါလား
ဟိုခြုံပြီးတော့ပြောမယ်ဆိုရင်ဒီစီဝိုင်းပိတ်ဆိုးတာရဲ့ရည်ရွယ်ချက်ကအစိုးရတည့်ရရဲ့လုပ်ပုံကိုင်မှုကိုပြောင်းစေချင်တာပါအခုကတကယ်တကယ်အစိုးရတည့်ရရဲ့လုပ်ပုံကိုင်မှုပြောင်းရုံကပဲနဲ့အစိုးရပါပြောင်းသွားပါပြီအဲ့ဒီချိန်မှာလုံးဝပဲဖေရှားပြင်မယ်လို့ပဲမြင်ပါတယ
်ဟုတ်ကဲ့ဥပိုကြီးကရောအမေရိကန်ရဲ့တခါရည်ရွယ်မှုဆက်ထားတဲ့ကိစ္စလုံးတင်နဲ့လုံးရလို့ယူဆပါသလားအထောက်အကူဖြစ်မယ်လို့ရောယူဆပါသလားခင်ဗျဟိ
ုအမေရိကန်အစိုးရကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီစီးပွားရေးပြည်သူမှုကိုဘာကြောင့်ချမှတ်ခဲ့ရတယ်လဲအထူးသဖြင့်တော့ဒီမြန်မာနိုင်ငံကိုစီးပွားရေးရပြည်သူရေးယူရဆိုတော့ကဒီစစ်အစိုးရအစစ်အမှန်ကြီးကလူ့ပွင့်ရေးချုပ်ပေါက်တာတိုက်ချင်ကောင်းတော့ဖြစ်တဲ့ဒေါံဆန်းစုကြည်တို့ဒီနေ့နိုင်ငံရေးကျင်းစာတွေအများအများရှိတာနောက်လေယံတွေသိမ်းဆည်းမှုပြဿနာတွေနောက်တကယ်ဒီဟိုအမျိုးသမီးတွေဒီ rape လုပ်ခံတဲ့ကိစ္စမျိုးတွေနောက်အနာဂတ်ကကျူးလွန်နေတဲ့လူ့ပွင့်ရေးချုပ်ပေါက်မှုတွေကိုအရေးကြီးဖို့မရှိတာတွေပုံမှာအခြေတည်ပြီးတော့ဒီလိုစီးပွားရေးအရာပိဆုမှုတွေတန်ခတ်မှုတွေဖြစ်လာတာကျွန်တော်တို့ဟိုလေ့လာသိရှိရပါလေဆိုတော့ကျွန်တော်ဒီအရာတွေကိုဖြတ်ချင်တယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီလူ့ခွင့်ရေးချင်တွေတိုးတက်ဖို့လိုပါလိမ့်မယ်ဆိုတော့အဲ့လိုတိုးတက်တယ်ဆိုလို့ရှိရင်တော့အမေရိကန်ရဲ့ဒီနော်ဒီမလေးပတ်သက်ပြီးချက်မှတ်ရတဲ့ policy လည်းတောင်းနေတော့မှာပါနောက်တစ်ခုကဒီအခုစီးပွားရေးပိတ်ဆို့မှုလုပ်တယ်ဆိုတဲ့အခါမှာအထူးသဖြင့်တော့အမေရိကန်ကနေကတန်ခတ်အရေးယူထားတဲ့သူတွေကဒီလေယာဉ်မြေသိမ်းမှုနဲ့ပတ်သက်တဲ့ပြဿနာဟိုလေယာဉ်မြေသိမ်းမှုမှာပါဝင်ပတ်သက်နေတဲ့သူတွေလည်းအများစုရှိနေနိုင်ပါတယ်အဲ့ဒီလိုပဲနောက်တခြားဒီဥဒမလောဘတွေနဲ့ဘောနောစီးပွားရေးရပြီးခဲ့တဲ့ဆက်ဆံပူပေါင်းမှုလုပ်ဆောင်နေတဲ့သူတွေ အများစုကလည်းပါဝင်ပတ်သက်နေတဲ့မျိုးကိုလည်းဟိုတွေ့ရှိနိုင်ရပါတယ်။ဒါကြောင့်မို့ကျွန်တော်တို့ကဒီစီဝေးပစ္စုပ်မှုလုပ်တယ်ဆိုတော့ကျွန်တော်တို့ကနိုင်ငံတစ်ခုရဲ့ကုန်သိက္ခာနဲ့လည်းဆိုင်ပါတယ်။အခြားနိုင်ငံတစ်ခုကကိုယ်နိုင်ငံကိုအရေးယူတယ်ဆိုတဲ့ဟာမျိုးကကောင်းတဲ့လက္ခဏာမဟုတ်ပါဘူး။ဒါကိုကျွန်တော်တို့ဖေရှားဖို့ကြိုးစားရမှာပါ။အခုချိန်မှာအစိုးရသိဖြစ်နေတယ်ဆိုပေမဲ့ဒီကျွန်တော်တို့ဒီတကယ်အဓိကကျတဲ့အုပ်စုရဲ့ရန်ရဲတွေကအစိုးရသိရဲ့လက်ထက်မှာရောက်ရှိမနေသေးပါဘူး။ဒါကလည်းကျွန်တော်တို့အမေရိကန်အစိုးရကဒါကိုလည်းထည့်သွင်းစဉ်းစားမယ်လို့ကျွန်တော်တို့ထင်ပါတယ်
။ဟုတ်ကဲ့ပြီးခဲ့တဲ့တက်တန်းကာလပေါ့လေအမေရိကန်ကအမေရိကန်ပြင်ဥရောပဘက်ကတော့ဒါအခုကျွန်တော်တို့သိသလောက်အများစုကိုရုပ်ထားပြီးပါပြီ။ဒီစစ်လက်နက်ပစ္စည်းနဲ့ပတ်သက်တဲ့ကိစ္စပဲကြံတော့တယ်လို့ကျွန်တော်တို့သိထားရတာပါ။ဆိုတော့အမေရိကန်ကတော့အများဆုံးတန်ခတ်ရေးရမှုကိုဇက်တိုက်လို့နှစ်ပေါင်းများစွာချမှတ်ခဲ့တာပေါ့လေ။အဲ့တော့နှစ်ပေါင်းများစွာချခဲ့တဲ့ဒီတန်ခတ်ရေးရမှုတွေကမြန်မာနိုင်ငံပြီးခဲ့တဲ့ကာလကနေပြီးတော့ဒီနေ့ဒီချိန်ထိဖြစ်လာတဲ့အပြောင်းအလဲတွေမှာတစုံတရာအရေးကြီးတဲ့ကဏ္ဍတစ်ခုကနေပါခဲ့တယ်လို့ရဥပဒေကြီးတို့ကသုံးသပ်သလား။
ကျွန်တော်တို့ကဒီဟိုဒီဟာကအရေးကြီးတဲ့အခက်အခဲတစ်ခုမှာပါခဲ့တယ်လို့ကျွန်တော်သုံးသပ်ပါတယ်။ဘာဖြစ်လို့လဲဆိုတော့စီဝေးပစ္စုပ်မှုတစ်ခုလုပ်ရပြီဆိုလို့ရှိရင်ဒီမြန်မာအစိုးရအနေနဲ့ဟိုမြန်မာနိုင်ငံထဲမှာရှိနေတဲ့ဒီကုစီဝေးရေးကိုလုပ်ကိုင်နေတဲ့သူတွေအတွက်တခြားနိုင်ငံတွေနဲ့ကုလူဆက်ဆံတဲ့အကမှာအများကြီးအခက်အခဲတွေတွေ့ရတာမျိုးတွေရှိပါတယ်။အဲတော့အထူးသဖြင့်တော့ဘန်စနစ်ပေါ့နော်။ဒီဘန်စနစ်ရဆိုဘန်ငွေထိုးတဲ့အကမျိုးတွေမှာတခြားချားကံပြီးတော့အဖြစ်သုံးရတဲ့အကမှာဘလို့ကဘယ်နဲ့ငွေကြေးကုန်ကြတဲ့ဟာမျိုးတွေနောက်တချို့ဟာတွေမှာဒီငွေကြေးရဖြတ်တောက်ပိတ်ဆို့ခံရတာတွေရှိပါတယ်။ဒါကမြန်မာနိုင်ငံရဲ့စီးပွားရေးထုတ်တမှုတွေအနောက်ရှေ့ဖြစ်စေပါတယ်။အဲ့ဒီတော့လေကျွန်တော်တို့ကဒီရီဖြည့်ရုပ်ဖို့အတွက်လူ့ပွင့်ရေးချင်တွေထုတ်တလာဖို့နောက်နိုင်ငံရေးစနစ်တွေထုတ်တလာဖို့ပိုပြီးပွင့်လင်းနေတဲ့ဒီနိုင်ငံရေးစနစ်ကိုဖြည့်တောင်းရဖို့ကြိုးစားနေတာပါ။ဟု
တ်ကဲ့ဒ
ီဆိုကျွန်တော်တို့မြန်မာနိုင်ငံရဲ့အခြေအနေကတဖြည်းဖြည်းနဲ့ပိုပြီးထုတ်တလာရဲဆိုတော့ကျွန်တော်တို့နိုင်ငံရေးစနစ်တွေကြောင်းလာတာကိုကျွန်တော်တို့တွေ့မြင်နေရပါတယ
်။ဟုတ်ကဲ့ဒါရေးဆွေးနွေးမဲ့တော်ရရှင်တွေကိုဖိတ်ခေါ်ပါမယ်။ရန်ကုန်မြို့ကရှင့်နေကြီးဦးကျော်လင်းရှင်နေကြီးကရောဘယ်လိုယူဆပါသလဲအမေရိကန်ရဲ့တန်ခတ်ရည်မှုစစ်ပြီးချထားတာကမြန်မာနိုင်ငံအတွက်အထောက်အကူဖြစ်စေမှာလားခင်ဗျ။ဟု
တ်ကဲ့အဲ့ဒါကတော့ဗျာဟိုကျွန်တော်နည်းနည်းလေးကျွန်တော်တို့ခေတ်ကတက်ကြလို့ပို့ဆိုရကျွန်တော်တော့အကယ်ဒမီမေနာယူနဲ့လေးပြောတာလို့ဒီစီမိတ်ပြီးတော့မှအခုလက်ရှိဗမာပြည်အခြေအနေကိုဒီဟိုကရောကိုကြီးရတဲ့အမေရိကန်အခုကမျက်စိမိတ်ပြီးခေါင်းကြီးရမယ်ဆိုမျက်စိမိတ်ပြီးခေါင်းခါပြအဲ့တော့ကျွန်တော်ဥမဲ့လေးစကားနဲ့ဆိုရင်တော့မျက်စိမိတ်ခေါင်းခါပြပြီအဲ့တော့ဗမာပြည်ရဲ့မျက်စိဖွင့်ပြီးတော့ပြန်ခေါင်းခါတော့တွေ့ရလိမ့်မယ်အဲ့တော့လူဒန်ဆိုတော့ဗျာဟာ do aviation there is equal and opposite reaction ဆိုတော့တူညီတဲ့တုံ့ပြန်မှုနဲ့အခုကရုရှားတွေလည်းတွားပြီးလိုရတဲ့ဂူကြီးလေးတွေတော့တိုက်ချင်းပြီးတုံ့ပြန်နေမရောလို့ဟိုဒီတိုက်ချင်းပြီးကျွန်တော်တို့လေမြန်နေပေါ့ဗျာအဲ့ဒါတွေဝေဖို့တွေဆိုရင်ဆိုးနေနေလို့ကျွန်တော်တို့ဒီကြီးလို့အဲ့ဒါဒီကျွန်တော်တို့နားမကက်နေတဲ့နိုင်ငံကြီးတွေအပေါ်မှာလေဒီစီကအရင်တိုက်ပြန်လဲသွားနိုင်တယ်ဆိုတော့အမေရိကန်ရဲ့ policy maker တွေကသူတို့ရဲ့ဆရာကြီးပေါ့ဗျာဟက်ဒရစ်ကစ်ဆင်ဂါတို့ပုဂ္ဂိုလ်တော်မှပြောခဲ့မှုတွေနိုင်ငံတစ်ခုကပိတ်ဆို့လိုက်လို့ရှိရင်ကွန်မလိုဂျင်းတဲ့ဘက်ကိုရောက်သွားမယ်ဆိုတာအခုအဲ့ဒီပုံစံမျိုးနဲ့ထပ်ထပ်လုပ်မယ်ဆိုရင်သူတို့ဘာဖြစ်ချင်လို့ဗမာပြည်ကိုတွန်းတင်ရမယ်အစားဘာလို့လဲဆိုတော့တန်းတန်းလေးတဲ့ကုနာလိုပေါ့ဗျာအဲ့ဒါဒီကျွန်တော်တို့ကလည်းကိုယ့်ရဲ့ရည်တည်မှုကခင်းတဲ့နိုင်ငံကိုဗျာသူတို့အမပေးအပေးတဲ့နေရာကိုသွားကြမှာအဲ့ဒီဘက်ကိုရောက်မသွားအောင်ကျွန်တော်နိုင်ငံတကာစီမံချက်တွေလည်းဒီနိုင်ငံတော်ဟုတ်လားနိုင်ငံရေးဝန်ကြီးတွေအစားပေါ်ကခေါင်းဆောင်တွေကတော်တော်ထိန်းနေပါတယ်။ဒါပေမဲ့အမေရိကန်ကအခုလိုမျက်စိမိတ်ပြီးခေါင်းခါပြတော့ကျွန်တော်တို့ကမျက်စိဖွင့်ပြီးခေါင်းခါပြရတဲ့ဂျုံနေရတဲ့အတွက်ကြောင့်ကျွန်တော်ကတော့ဘယ်လိုခေါ်မလဲကြာအမေရိကန်ပေါ်စီကျွမ်းနေအမေရိကန်ပုဂ္ဂိုလ်ကဒီတစ်ချက်မှာတော့ဖြစ်ပြီးမရပါဆာဒီလိုအခြေအနေမှာဆက်ရတရားမဒီမိုကရေစီပဲကြာတရားမဒီမိုကရေစီအခွင့်အရေးကိုပြရှိမှာပေါ့အဲ့တော့တတိယဆိုးခေါ်ရမယ်ဆာအခုပိတ်လိုက်တဲ့အတွက်ကြောင့်ပေါင်းတဲ့ဘက်ကိုရောက်မလားဆိုးတဲ့ဘက်ကိုရောက်မလားလို့ကျွန်တော်ကြည့်လိုက်ရင်အခုတော့ပြင်မြန်မာပြည်အရလည်းပဲသူရဲ့ထုတ်ပေါ်မှုသူရှာနေတာတွေ့ရပါတယ
်တ
ရားမလို့ကျွန်တော်တို့ဒီဥစ္စာကတော့အဲဒီမှာလေ12 action ပါဗျာသူရဲ့ action ပေါ်မှာကျွန်တော်တို့က reaction တစ်ခုတော့ပြန်ပြီးတော့တုံ့ပြန်မှုတစ်ခုတော့ပြတ်ပေါ်ရှာတယ်တွေ့တဲ့တို့ကြောင့်ဖတ်မှတ်ပြီးအဖြေရှာမှာပေါ့ခင်ဗျာဟုတ်ကဲ့တော့ပါလား
ဟုတ်ကဲ့ဦးကျော်လင်းကျေးဇူးများကြီးတင်ပါတယ်ဆရာဦးခမောင်ညိုကတော့ရှင်နေဦးကျော်လင်းဆွေးနွေးတာကိုတချို့တော့ရဲ့သဘောတူမယ်ထင်ပါရဲ့ဆိုတော့ဆရာဦးခမောင်ညိုအခုဆက်ထားတဲ့ဒီတန်ခတ်ရေးယူမှုတွေကရည်ရွယ်ချက်အမေရိကန်ကပြောတဲ့ရည်ရွယ်ချက်ပြောင်းပြန်တက်ရောက်စေနိုင်တယ်လို့ရောဆရာယူဆပါသလား
အဲ့ဒီအခုလေဒီကကြလည်းမဖြစ်ဘူး။ဒါကတိတိကျကျပြောလို့ရှိရင်တော့မှန်တာအဖြစ်ကြီးပဲ။ဒါအခုအားသာအဲတစ်ဖက်ကလည်းတစ်ဖက်ကလည်းဒီဒါလုပ်ငန်းတွေလိုမျိုးကိုလောကကိန်းရတာလွယ်အောင်ဆိုပြီးအလျှော့ပြလိုက်တယ်။တစ်ဖက်မှာပိတ်ဆို့ထားတဲ့ပုံပုံများကလည်းတရားလောက်ကြံနေတယ်။တရားလောက်ကြံနေရဆိုတော့ဒီကနေ့တန်းကကြေကြေကျန်းကျန်းသာလုပ်ချင်လို့ရှိရင်တော့ဒီလူတွေကပါနော်ဒီစီးပွားရေးလုပ်ငန်းတွေအားလုံးပေါ့လေအားလုံးကိုအဲ့ဒါပြန်ရပြန်လို့စားလိုက်ပါပဲ
ဒီဘက်မှာလည်းကျွန်တော်စဉ်းစားမိတာကဒီမြန်မာနိုင်ငံမှာကတောက်လျှောက်ကခုနလိုစစ်ဘိုလ်ချုပ်တင်နဲ့ပေါင်းပြီးတော့စီးပွားရှာခဲ့ကြတဲ့တထေးကြီးတွေကပဲပိုက်ဆံအများဆုံးရှိပြီးတော့ချမ်းသာကြတယ်ဒီကနေ့ဟလာမြန်မာနိုင်ငံမှာရှိနေတဲ့အခြေခံစောင့်ဆိုကြပါစို့လေဆိပ်တို့ဟိုတယ်တို့ စသည်အပြင်ဒီလုပ်ငန်းတွေဆိုတာလည်းပဲဒီတထေးကြီးတွေကပဲပိုင်နေအခုဒီတန်ခတ်ပိတ်ဆိုတဲ့စီးရင်ထဲမှာပိုင်နေပါတဲ့ဟလာတထေးကြီးတချို့ဆိုရင်လေစိတ်တွေကိုစောက်ထားတာရှိတယ်ဟိုတယ်တွေစောက်ထားတာရှိတယ်ဒီလေစိတ်တွေကနေပြနိုင်ငံကကောင်းဆောင်တွေကအဝင်ထွက်လုပ်နေရတယ်ဆိုတော့ဟိုဒီယာတွေကရောပြောင်းသွားမှာလားခင်ဗျဆိုတော့ပါဆိုအမေရိကန်ကောင်းဆောင်တွေဒီကိုလာတဲ့အခါမှာဟလာဒီတထေးကြီးတွေတကယ်ပဲစုံမှုစီးရင်ထဲမှာပါတဲ့တထေးကြီးတွေစောက်ထားတဲ့လေစိတ်တွေကနေမစင်းဘူးလား
တထေးကြီးတွေကခုတည်းမှာပဲတည်သွားတာပဲ
ဆိုတော့ကိုဥပ္ပိုလ်ကြီးရော
ဟ
ုတ်ကဲ့ဥပ္ပိုလ်ကြီးကရောဟုတ်ကဲ့ဆရာ
ဤသူတွေကလည်းဤသူတွေလည်းမှန်ပါတယ်ခိုခက်ခိုချင်းလေးဒါတို့အရင်ကြီးစုဆောင်ခဲ့ကြတာဒါချမ်းသာကြောပဲကြတဲ့ပုံစံကပြောပြဖြစ်တာမှန်ပါတယ်ဒါပေမဲ့ဖြစ်ပြောင်းတဲ့ခါကကျွန်တော်ပြောနေတာကတော့ဖြစ်ပြောင်းတဲ့ခါကတော့တို့ကရှင်းနေတူပဲလိုက်ဖို့ကြိုးစားမှာပဲဟိုပြန်ရေးခင်းတယ်ပြန်ရေးခင်းတယ်လို့မထင်ပါဘူးအဲ့တော့အဲ့ဒီလူတွေရဲ့လုပ်ငန်းနဲ့လွတ်တဲ့လုပ်ငန်းဆိုတဲ့ခါလေးပြောရလို့ရှိရင်တော့တော်တော်ခက်ရှားရှားလို့ပြောရမှာပ
ါဟုတ်ကဲ့ဥပ္ပိုလ်ကြီးရောအဲ့ဒီအချက်ကိုဘယ်လိုသဘောရသလဲ။ဒီဟာကင်းနိုင်သလားဗျ။ဟို
တချို့ဟာတွေကတော့ကင်းနိုင်တဲ့အရာမျိုးတွေမရှိပါဘူး။ဆိုတော့ဒါပေမဲ့ဒီတထေးတွေဆိုတဲ့ခရိုနီတွေဘက်ကလည်းသူပြင်ကြောင်းလဲရမှာရှိပါတယ်။ဆိုအထူးသဖြင့်တော့သူတို့ရဲ့ပိုင်ဆိုင်မှုတွေကဘယ်လိုပိုင်ဆိုင်ခဲ့တယ်။နောက်ပြီးတော့သူတို့အခွန်တွေကိုဘယ်လောက်ဆောင်နေသလဲ။တော့သူတို့ကရောမြေယာသိမှုတွေမှာဘယ်လိုမျိုးဖြည့်ရှင်းနေသလဲ။တော့ပရာဟီတာနဲ့ဒီမိုကရေစီဘုံမတူတက်ဖို့အတွက်သူတို့တွေကဘာတွေလုပ်နေသလဲဆိုတဲ့ဟာတွေကိုလည်းတလေးချင်းဟိုပြန်ပြီးတော့ရှင်းပြဖို့လိုပါတယ်။အဲဒီလိုပဲနောက်တစ်ခုကဒီနောက်ထပ်ဒီလိုအမှုမျိုးတွေမကျူးလွန်တော့ပါဘူးဆိုတဲ့ဟာမျိုးကိုလည်းကျွန်တော်တို့ထင်ရှားပြဖို့လိုပါတယ်။တော့သူတို့ရဲ့ဒီစိတ်ရောလုပ်ရုံတွေမှာတော့တကယ် CSR လို့ဟာ policy မျိုးတွေဘယ်လောက်ထိရှိသလဲပေါ့။ဒီလိုမျိုးဟိုသူတို့ဘက်ကလည်းသူ့ရဲ့တောင်းလဲမှုတွေရှိမှာသလိုရှိရင်တော့တဖြည်းဖြည်းနဲ့တော့ဒီ American က sanction ကပြုတ်ကျသွားမယ်အနေနဲ့မျိုးရှိပါတယ်။တစ်ဖက်မှာလည်းသူကနိုင်ငံရေးအတွက်သူ့ရဲ့တောင်းလဲမှုတွေဆက်လုပ်ဖို့လိုပါတယ
်။
အခုချိန်ကဒီတက်မတော်သားတွေကလည်း25ရာခိုင်နှုန်းကဒီထဲမှာရှိနေသေးတာဖြစ်ပါတယ်။အဲ့ဒါမြန်မာနိုင်ငံကဒီမိုကရေစီစစ်စစ်စနစ်ကိုရောက်နေတာမဟုတ်သေးဘူးဆိုတော့မျိုးတွေလည်းရှိပါတယ်။အဲ့ဒီအပြင်အရေးကြီးတဲ့ဒီဟိုကကွေးဦးစီးချုပ်တို့ဒီရေးဝန်ကြီးတို့နေဆက်ဒီသားတို့ဆိုတော့ကလည်းဒီအစိုးရကနေကတရိုက်စီမံခံခွဲဖို့အတော်လေးခက်ခဲတဲ့အနေအထားမျိုးတွေရှိနေတယ်။နိုင်ငံရေးအကျဉ်းသားတွေဆိုတော့လည်းဆက်ပြီးနေတဲ့အနေအထားမျိုးတွေရှိနေတဲ့အပြင်ကိုပြည်တွင်းစစ်ဆိုတော့လည်းဆက်ရှိနေသေးတဲ့အတွက်အမေရိကန်အစိုးရအနေနဲ့ဒါသူတို့ရဲ့ Congress ကချမှတ်ထားတဲ့ policy ကိုကျော်ဖို့အတွက်အတော်လေးခက်ခဲတဲ့အနေအထားမျိုးတွေပါလည်းရှိနေဦးမှာပါ
။ဟုတ်ကဲ့ခင်ဗျာ။အခုတည်းဆွေးနွေးမဲ့တော်တော်ရှင်တူကတရဲမျိုးကဦးလာမြင့်ဦးလာမြင့်ဘယ်လိုသဘောရပါသလဲခင်ဗျာအမေရိကန်ကတန်ခတ်ရယူမှုဆက်ထားတာဟာမြန်မာနိုင်ငံပြုပြင်ပြောင်းလဲရေးဒီမိုကရေစီရဲ့လူ့အခွင့်အရေးကိုတကယ်အထောက်အကူဖြစ်စေမှာလားခင်ဗျာ
တန်ခိုးရလူ့အခွင့်အရေးတွေကိုပို့ပြီးတော့တောက်တက်စေမယ်လို့ယူပါဘူးခင်ဗျာတန်ခိုးရောက်လာအခုပြီးခဲ့တဲ့အနှစ်20လောက်ကိုပြန်ကြည့်ရင်တန်ခိုးရောက်ကျွန်တော်တို့ဥပိုင်းဒီကဲတို့ခရိုနီတို့ပေါ်လာတယ်လို့ပဲကျွန်တော်မြင်ပါတယ်အဲ့တော့ဒီဥပိုင်းဆိုခရိုနီတို့ပေါ်လာတာကဒါအကျိုးဆက်ပါတန်ခိုးရောက်လာဒါတွေပေါ်လာတာဖြစ်ပါတယ်ဒါကြောင့်မလို့ကျွန်တော်တို့ချင်းချင်းကိုမလုပ်ခဲနဲ့ဥပပေါင်းဆောင်ရည်နဲ့ကိုင်းနေနေလာတဲ့ဟာထွက်သွားမယ်ကိုပြီးတော့ဖြစ်အောင်မယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ပါဦးလာမြင့်ကျေးဇူးအများကြီးတင်ပါတယ်ကျွန်တော်တို့ကိုအီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတဲ့အမေရိကန်ပြည်ထောင်စုကသောတာရှင်မောင်ဒတ်တနာကတော့အမေရိကန်ဆိုရအနေနဲ့တန်ခတ်ပိတ်ဆို့ရေးချမှုတက်တန်းတိုးလိုက်ရတဲ့အဓိကရွေချက်ကဆိုရသည့်အနေနဲ့အမေရိကန်ကပိတ်ဆို့ရေးယူထားတဲ့လူပုဂ္ဂိုလ်နဲ့ကုမ္ပဏီတွေကိုအမေရိကန်ဆိုရတစုံတရာယုံကြည်မှုရှိလာတဲ့အထိကန့်တွယ်ထိန်းချုပ်ထားဖို့တွန်းအားပေးလိုက်တာပဲလို့ယူဆပါတယ်တကယ်လို့ဆိုရသည့်အနေနဲ့လည်းအဲ့ဒီလူပုဂ္ဂိုလ်နဲ့ကုမ္ပဏီတွေကိုတိရရောက်ကင်တွေထင်းချုံနိုင်မယ်ဆိုရင်တော့ပြုပြင်ပြောင်းလဲရေးတွေလင်မြန်စေဖို့အထောက်ပံ့အကူအညီအများပြားရနိုင်တဲ့အတွက်အထောက်အကူဖြစ်နိုင်နေဆိုတာယူမတန်တရားဖြစ်စရာမလိုဘူးလို့ယူဆပါတယ်တဲ့ဒါကတော်တော်ရှင်ပေါင်းတက်တနာပါတရားဆွေးနွေးမဲ့နောက်တော်တော်ရှင်တူကဆလိုင်းဘွေကုန်းဆလိုင်းဘွေကုန်းဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ဆရာအခုအမေရိကန်ကတချို့တဝဲကိုစီးပွဲပိတ်ဆို့မှုကနေဖြစ်စောပြဲတာအင်မတန်မှကောင်းတယ်လို့ကျွန်တော်မြင်တယ်ဘာကြောင့်လဲဆိုတော့အခုပြည်သူလူထုကိုစားပြုတဲ့အစိုးရနဲ့နောက်တဝဲတပြက်ပဲပြည်သူလူထုကိုစားပြုလို့လေကိုကမှာပေါ့တက်မတော်ဟိုခွေချပြီးတော့မှအဲ့လိုမျိုးသူတို့ခရိုဒီတွေနဲ့ဆက်ဆက်တဲ့ဥစ္စာကိုလုံးလုံးစေဆက်လက်ပြီးတော့မှဆိုင်စင်ထားပြီးတော့မှကြံတဲ့ပြည်သူလက်ထက်ကိုရောက်သွားတဲ့အစိုးရလက်ထက်ကိုရောက်သွားတဲ့ဥပမာဘန်တထုံနဲ့မရောက်သေးတဲ့ရင်းဝါပံလိုမျိုးတွေနောက်ပြီးတော့မှမြေဝရီပံလိုမျိုးတွေကိုအဲ့လိုမျိုးခဏလောက်ဆိုင်စင်လုပ်ထားတာအင်မတန်မှကောင်းတယ်လို့ဘာကြောင့်လဲဆိုတော့အမေရိကန်ကအဲခင်ဗျားတို့တက်မတော်ရေအခုလူထုရဲ့တက်မတော် full မဖြစ်သေးဘူးဒါကြောင့်ဒီလိုမျိုးငါတို့ကတော့လူထုကိုပဲဥစားပေးပြီးတော့မှဘာမဆိုလို့ခင်ရတယ်ဆိုတော့ခင်ဗျားတို့လည်းပဲနောက်နောက်မှာလူထုရဲ့တက်မတော်အလုံးဘာလဲအပြည့်အစုံလုံးဝဥတုံဖြစ်သွားအောင်ခင်ဗျားတို့လည်းလှုပ်ကြဟိတ်အဲ့ဒီချိန်ကြမှာပဲငါတို့ဆန်ရှင်တွေအားလုံးရုပ်သိမ်းပေးမယ်ဆိုတော့ message တစ်ခုကို အမေရိကန်ကကောင်းကောင်းတဘောပေါက်ပြီးတော့မှဒီလက်ရှိအစိုးရတက်မတော်နဲ့ခရူနီတွေကိုဟိုဗါလဲမြစ်ဆိုင်ပြလိုက်တာလေပြလိုက်တာပဲလို့အဲ့လိုပဲပြနေစရာ
ဟုတ်ကဲ့ပါဆလိုက်ပွေကုန်ကျေးဇူးအများကြီးတင်ပါတယ်ဆရာဦးကမောင်ညိုအခုချတဲ့လူတွေတချို့ကိုဆက်ပြီးတော့ပိတ်ထားတယ်နောက်စီးပွားရေးလုပ်ငန်းတွေပါတယ်ဆိုတော့အဲ့ဒီလိုမျိုးအခုကန့်သက်ထားတဲ့ကန့်သက်ထားချက်တွေကအခုရည်ယူထားတာတွေကမြန်မာနိုင်ငံအခုတွားနေတဲ့လမ်းကြောင်းစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့ကိစ္စစတာတွေမှာဘယ်လောက်ထိအတားအဆီးဖြစ်တယ်လဲဆရာအတိုင်းအတာပမာဏနဲ့ပြောရင
်ဟိုဒီကတော့တစ်ဖက်ကပြောရင်လည်းဒီကတော့ကောင်းတာပေါ့ဒီကတော့ကောင်းတာစီးပွားရေးပိတ်ဆို့မှုတွေရှိနေပေမဲ့လည်းနောက်ပြီးခဲ့တဲ့ဒီမလင်းကနေဒီမစီးပွားရေးတိုးတက်မှုတွေဒါရခဲ့တယ်။ဒါနဲ့ကဘာဖြစ်လို့လဲဆိုတော့အမေရိကန်ကစီးပွားရေးပိတ်ပြီးမယ်ဖိတ်တဲ့ကံမှာမဖိတ်တဲ့နိုင်ငံတွေနဲ့လုပ်တယ်။နောက်အိန္ဒိယနိုင်ငံတွေရှိတာပြည်နိုင်ငံတွေနဲ့ရှိတယ်အဲ့အဲ့ဒီအခါကျတော့မြန်မာဒီနိုင်ငံလုံးအနေနဲ့ခြုံပြီးတော့ပြောရမယ်ဆိုရင်မြန်မာနိုင်ငံရဲ့စီးပွားရေးကိုတိုးတက်အောင်လုပ်နိုင်တယ်။ကျွန်တော်တို့မျှော်လင့်တာကကျွန်တော်တို့တည်ဆည်ခြင်းနဲ့ကတော့တကယ်လို့ဒါအမေရိကန်ကစီးပွားရေးမပိတ်ဆိုရင်ကျွန်တော်တို့ကဒီကတိုးတက်နိုင်တယ်။အဲတိုးတက်နိုင်ရအကြောင်းရှိတယ်လို့မြင်တယ်။တခုပဲဒီကိန်းနဲ့ချမ်းသာတဲ့တည်ကြီးတွေကိုဘယ်လိုစီမံခန့်ခွဲရမလဲ။ဘယ်လိုအပြားပြည့်ပြည့်အကျိုးစီးပွားတဲ့ဖြစ်အောင်လုပ်ရမလဲ။မတရားဘာလဲမတော်မတရားလုပ်တာလို့ဘယ်လိုထိန်းသိမ်းရမလဲဆိုတော့ဆွမ်းအီကလည်းကျွန်တော်မှရှိဘူးသူရှိမှဆွေးနွေးသွားတဲ့အဲဆရာကြီးရဲ့ဟိုအားဖြင့်မလဲအဲ့ဒါတူရတယ်ကျွန်တော်အစိုးရနောက်ဆုံးကြတော့အစိုးရပေါ်ပြန်ပြီးတော့တာဝန်ကျလာတာပေါ့လေအခုနောက်ကာလတွေမှာဒီတတိယစီဝေးဒုက္ခရှင်ကြီးတွေရဲ့ဆိုင်ဆိုင်မှုတွေကိုပြည်သူကြိုးပမ်းကြည့်အောင်ဘယ်လိုစီမံခန့်ခွဲကြမလဲဆိုတာဒါအစိုးရရဲ့ဆွမ်းအီပေါ်ပြန်ပြီးမူတည်သွားတာတွေ့ရပါတယ
်ဟုတ်ကဲ့ဆရာကျွန်တော်တို့ကိုအတန်ဖိုင် MP3 နဲ့ပို့ပြီးတော့ဆွေးနွေးထားတဲ့သောတာရှင်တူလည်းရှိပါတယ်ဒေါခင်မျိုးဆွေဆိုတဲ့သောတာရှင်မှသူဆွေးနွေးထားချက်က10မိနစ်ခွဲရှိပါတယ်အဲ့ဒါလေးကိုလည်းနားထောင်ကြည့်ကြအောင်ပါခင်ဗျာ
ဒီလိုပိတ်ဆို့မှုသက်တမ်းတိုးလိုက်တယ်ဆိုတာကျမတို့နိုင်ငံရဲ့ထိပ်တန်းစီးပွားရေးလုပ်ငန်းရှင်ကြီးများတတိကြီးများရဲ့ပိုင်ဆိုင်မှုနဲ့ချမ်းသာကြွယ်ဝမှုတွေဟာနိုင်ငံတကာနဲ့ရင်ပေါင်းတန်းနိုင်ပေမဲ့လည်းလူသားတိုင်းမှာရှိတဲ့ရှိအပ်တဲ့ကိုကျင့်တရားအရာမှာတော့နိုင်ငံတကာနဲ့ရှင်လို့မရနိုင်သေးဘူးလို့မိမမထိုးပြလိုက်တယ်လို့ထင်ပါတယ်။ရင်ကျေးတဲ့လူအတိုင်းဝိုင်းမှာအလုပ်တစ်ခုလုပ်မယ်ဆိုလို့ရှိရင် ethical ဖြစ်မဖြစ်လူကျင့်ဝတ်နဲ့ညီမညီဆိုတဲ့အချက်ကိုအဓိကထားနေချိန်မှာကျမတို့နိုင်ငံမှာတော့ဥပဒေကိုလည်းမလေးစားလူကျင့်ဝတ်ဆိုတာလည်းစည်းရင်းနဲ့တောင်ထည့်ခဲ့ကြလို့အရင်ဆိုရလက်ထက်မှာမြေယာပြဿနာဖောက်ကမြေစားပုံပြဿနာမြေတွေ့ချောင်းနေတဲ့ရှေ့ကျင်တဲ့ပြဿနာအခွန်ရှောင်းတဲ့ပြဿနာအဆရှိတဲ့ပြဿနာပေါင်း16,000နဲ့ဖွဲ့ပေါက်ခဲ့ရပါတယ်။အရေးအတွက်အနည်းငယ်သာရှိတဲ့သတိကြီးများနိုင်ငံတကာနဲ့ရင်မောင်းတန်းနိုင်ရေးအတွက်အခြေခံလူသန်းစားတန်းပေါင်းများစွာကပါရပင်ဖြည့်ပေးနေရပြီးထမင်းတော်အနက်မမှန်ပဲဘဝတွေကိုပိဆက်ခဲ့ရပါတယ်အသေးစားလုပ်ငန်းရှင်တယောက်အနေနဲ့ကျမရဲ့အမြင်ကတော့ဒီလိုပိတ်ဆို့မှုဟာအောက်ခြေလူတန်းစားတွေပေါ်တိတာထင်ရှားတဲ့အကျိုးသက်ရောက်မှုမရှိနိုင်တဲ့အပြင်ထိတ်တန့်လုပ်ငန်းရှင်ကြီးများတထေးကြီးများကပြောင်းလဲလာပြီးလူချင်းဝတ်နဲ့အညီလုပ်ကင်ကြမယ်ဆိုရင်ဖြင့်အခြေခံလူတန်းစားများရဲ့ဘဝဟာအချင်းတို့အတွင်းမှာလင်းလက်လာနိုင်မှာဖြစ်ပြီးတော့နိုင်ငံတော်ဖွံ့ဖြိုးတိုးတက်ရေးကလည်းတဟုန်တို့အရှင်ရသွားမှာဖြစ်ပါတယ်လို့ထင်ပါတယ်
အဲ့ကတော့တော်ရရှင်ဒေါခင်မျိုးဆွေရဲ့ဆွေးနွေးချက်ပါဆိုတော့ဥပ္ပိုလ်ကြီးအရင်တော့ကလည်းပဲတောက်လျှောက်ဟလာရေးယူတာတွေချထားခဲ့တယ်အဲ့ဒီချထားခဲ့တဲ့ဂျားတွေကပဲဒီလိုပဲကြော်ပြီးတော့ခွပြီးတော့လုပ်ခဲ့ကြတာတွေရှိတာပဲအဲ့ဒီဂျားတွေကပဲဒီပိတ်ထားတဲ့တထေးတွေရချမ်းသာတဲ့ချမ်းသာသွားကြတာပဲဆိုတော့ဒီလိုမျိုးဆက်ပြီးတော့ချထားမယ်ဆိုတာတခြားနီလန်တစ်ခုခုနဲ့ညှိနှိုင်းပြီးတော့အပြေရှာပြီးတော့လုပ်မယ်ဆိုရင်ပို့ပြီးတော့မထိရောက်နိုင်ဘူးလားတခြားပိုကောင်းတဲ့နီလန်များမရှိဘူးလားခင်ဗျာ
ဒါတော့ဟိုအားလုံးညီနိုင်လို့အခြေချရမယ်ဒီတော့ကျွန်တော်တို့တူတူကြောင့်လည်းကတော့ဟိုအခြေချဖို့တော့တော်တော်ဖြစ်ပါတယ်အဲ့တော့နောက်တစ်ခုကဒီခရိုရီကိုရင်းကတော့ဒီသူတွေပုံမှာဘယ်လောက်ထိစေတနာရှိတယ်လဲနောက်အပြောင်းလဲအတွက်ကိုဘယ်လောက်ထိသူတို့ကတော့ဟိုစိတ်ပေါ်လက်ပါနဲ့ဟိုပူအောင်ကြည့်နေမှလည်းသူတွေပုံမှာလည်းမဟုတ်သေးပါဘူးအထူးသဖြင့်ချက်ပေါ်ရင်တော့ဒီဟာနိုင်ငံရေးရဲ့တောက်ဆက်တဲ့ပြဿနာတွေပါကျွန်တော်တို့ဒီနိုင်ငံမှာဒီကရက်ဒီဖြစ်စတဲ့အစိုးရတွေမှာနိုင်ငံရေးစနစ်ရကျွန်တော်တို့ပွားရင်းနေတယ်အဲ့လိုပဲကံကြမ်းမှုတွေပွားရင်းနေတယ်ဒီမြန်မာနိုင်ငံဆိုစူပါစမတ်ဆစ်တမ်တော့ပြောတော့ဖြစ်ပါတယ်ဘာဖြစ်လို့လဲဆိုတော့အာဏာပိုင်အပေါင်းပြီးတော့ဟိုပါမစ်တွေရောင်းစားနေတာပြီးတော့ဒီဒေါ်လာကူနဲ့ဒီအဖို့နေရှောင်ပြီးတော့ချမ်းသာလာတဲ့ဒီစားတွေကအများကြီးပါဆရာတော့ဒီတော့ကတည်းကအချင်းတရားပြဿနာတွေလည်းအများကြီးပါအဲ့လိုဆိုတော့အဲ့ကျတော့ဒီလူတွေကိုလည်းအခုအချင်းတရားတွေကိုတကယ်ကိုကျင့်တရားတွေကိုကောင်းအောင်ပြုပြင်ရမယ်နောက်တစ်ခုကပြည်သူ့ကောင်းတရားခင်ဗျာအကုန်လုံးတရားပြဆောင်မှာလို့ဒီစစ်ပက်ကစီးပွားရေးတွေမှာပို့ပြီးတော့ဒီထက်တကယ်ဝင်ပါရတဲ့ professional application ကိုကျောင်းနိုင်မှာဖြစ်လို့ပြင်တော့ဒီဒီနေ့ကဟိုပို့ပြီးတော့ကောင်းလာမယ်တက်ပြီးစွာရေးတဲ့ပို့ထုတ်တယ်လာမယ်နောက်တစ်ခုကလူပေတော့မှုစုလေဒီတဲ့ဟို job ပါပြီးတဲ့ခါကျတော့တကယ်ချုပ်ပြတဲ့သူတွေကိုအရေးယူနိုင်တဲ့အချိန်ရောက်တယ်ဆိုရင်တော့ဒီဒီနေ့ကတိုးတက်လာမှာပ
ါဟုတ်ကဲ့ခင်ဗျာဆိုတော့ရောက်ကမောင်ညိုဥပဒေစွန့်နေတော့တဲ့မှာလည်းပါပါတယ်မြန်မာနိုင်ငံရဲ့အခြေအနေကဟလာစိတ်ချလက်ချပေါ့လေပြောရရင်တော့အယက်သားအစိုးရစစ်စစ်ဒီမိုကရေစီကိုဒီမိုကရေစီစစ်စစ်မဟုတ်သေးဘူးစစ်စစ်ရဖို့တွားဖို့ဥတည်နေတဲ့အလားအလာခေါင်းကြီးလုံးလုံးမြင်နေရတဲ့အခြေအနေမျိုးဖြစ်နေစိတ်အေးလက်အေးနေလို့ရနိုင်တဲ့အခြေအနေမျိုးမဟုတ်သေးတဲ့အခြေအနေမှာတော့အခုလိုမျိုးလုံးလုံးကြီးလှုပ်ပေးလိုက်တာဖြန့်ပေးလိုက်တာရှော့ပေးလိုက်တာတဲ့တချို့တဝက်ထားတာကအထောက်အကူမဖြစ်စေနိုင်ဘူးလားဆရာ
အဲ့တော့အဲ့လိုပဲအမေရိကန်ကတွင်းပြီးတော့အဲ့လိုလုပ်ထားတာလေအဲ့တော့တစ်ဖက်ကပြန်ပြောရရင်အပြည့်အဝကြီးစိတ်ချလက်ချကြီးဒီမိုကရေစီစစ်စစ်ကြီးကဘယ်တော့ဖြစ်မှာလဲအဲ့လိုမျိုးကြီးရှိရပေါ့အဲ့တော့အမေရိကန်ရဲ့ဒီမိုကရေစီမျိုးဖြစ်မှာလားပေါ့နော်ဒါမျိုးစဉ်းစားကြရတခုရှိပါနောက်ဆိုတော့ဆရာကြီးရှင်းရတဲ့မှာအဲဒါဟာနိုင်ငံကြီးရဲ့အစွဲဘွားပြဿနာဆိုအဲ့ဒီအဲ့ဒါအရေးကြီးလို့မှာလေအဲ့ဒီကနေပြောဖြစ်လာတာပေါ့အဲ့တော့လည်းပြောရအောင်နိုင်ငံရေးနယ်ပယ်ကစီးပွားရေးသမားကိုတုံးချတယ်စီးပွားရေးသမားအကနိုင်ငံရေးနိုင်ငံရေးသမားကိုပြန်ပြီးတော့တုံးချခဲ့တာပေါ့တုံးချရင်လည်းဒီလိုဖြစ်လာတယ်အဲ့တော့အဲ့ဒီအခြေအနေပြောကြတယ်လို့ပဲနောက်ဆုံးတော့ rule of law ပေါ့နော်ကျွန်တော်က rule of law ဆိုတာဥပဒေရဲ့စုံမမှုမျိုးရှိခဲ့တာရှိတဲ့ဥပဒေတွေကဟိုတကယ်တမ်းဖြစ်ရအောင် enforcement ပေါ့လေမလုပ်နိုင်ကြတဲ့အစနစ်ကြီးတစ်ခုလုံးပေါ့အဲ့လိုဖြစ်ခဲ့တာအခုကျွန်တော်တို့လက်ရှိတဲ့နေမှာတဲ့ဒီဥပဒေနဲ့လုံနိုင်နေလာလုပ်ငန်းတွေကိုရှင်ပြိုင်ခွင့်ပေးပေးနေတယ်တရားရုပ်ကိုမျက်နှာသာမပြီးနဲ့လုပ်မယ်ဆိုရင်မျက်နှာထင်တာရှိမယ်ဆိုတာမျိုးတွေကရှင်းသွားနိုင်တယ်အဲ့တော့ဟိုတုန်းကတော့လုပ်လို့လဲရတယ်လုပ်လို့ရလို့လဲလုပ်တာလုပ်လို့ရအောင်လဲလုပ်ပေးထားတယ်အခုအဲ့လိုချင်းမျိုးတွေလုပ်လို့မရအောင်ခိုင်းရင်လုပ်ခွင့်မပေးရင်မလုပ်နိုင်ဘူးမှလုပ်ကြမှာမဟုတ်ဘူ
းဟုတ်ကဲ့ဆရာမနေ့ပြန်ဆိုရင်အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီမြန်မာနိုင်ငံကိုရောက်ပါမယ်တနေ့တရက်ခီးစဉ်သူနေပြည်တော်မှာတွေ့ကြရှိတဲ့ကောင်းဆောင်တွေနဲ့တွေ့မယ်အဲဒဏ်ခတ်ပေးဆုံးမှုတက်တန်းတိုးတဲ့ရပြီးတဲ့နောက်မှာဒေါ်ဆန်းစုကြည်ကစင်ကာပူနိုင်ငံသားဝန်ကြီးနဲ့ပူးတက်လုပ်တဲ့တင်းစားရှင်းလင်းပွဲမှာလည်းပဲဒီဥစ္စာတွေကအချိန်တန်ရင်သူ့အတူပြီးသွားမယ်သူ့အတူပျောက်သွားမယ်သူ့အတူရုပ်သိမ်းသွားမယ်ဒါထိခိုက်စရာမရှိဘူးလို့လည်းပြောထားတာကရှိပါတယ်ဆိုတော့အမေရိကန်ပြည်တော်စုအနေနဲ့ကရောမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဥမာမနေ့ပြန်နိုင်ငံသားဝန်ကြီးလာတယ်ဆိုရင်အမေရိကန်ပြည်တော်စုဘက်ကမြန်မာနိုင်ငံအတွက်ဘာသတင်းစကားများပါလာမယ်လို့ဥပုကြီးသုံးသပ်ပြီလဲ
အဓိကတော့ကျွန်တော်တို့မျှော်လင့်တာကဒီဆန်ရှင်ဆက်ပြီးတော့တိုးရတဲ့ဒီစားတွေကိုသူရှိတဲ့နိုင်ငံမျိုးတွေရှိတယ်ဘလို့အခြေအနေမျိုးတွေဖြစ်လို့ရှိလို့ရှိရင်တော့ဒီဆန်ရှင်ကိုရှုပ်သိမ်းပေးနိုင်တဲ့သူရဲ့အခြေအနေမျိုးတွေကိုတော့သူတို့ရှင်းပြကုန်ရှင်းပြနိုင်ကြတယ်ရှိပါလေဒါကအမေရိကန်နိုင်ငံရဲ့ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ policy တွေပါနောက်ပြီးတော့ကျွန်တော်ဒီစစ်တပ်နဲ့ဘလို့ဒီစစ်တပ်ကိုဘယ်လိုကူညီရမလဲနောက်တစ်ခုကဒီစစ်တပ်နဲ့ပတ်သက်ပြီးတော့တကယ် professional army ဖြစ်လာအောင်လူ့ကူညီတွေဒေသလိုက်တာလိုက်တာစစ်တပ်ဖြစ်လာအောင်သူတို့ဘယ်လိုတော်မှုကူညီရမလဲဆိုတဲ့တရင်းစားမျိုးတွေဟိုပြီးနိုင်တယ်ကျွန်တော်တို့ကမ္ဘာမိပါတယ်အဲ့ဒီအပြင်လက်ကျန်ရှိနေတဲ့နိုင်ငံရေးကျင်းသားတွေလူ့မှုရေးအတွက်ကိုလည်းသူတို့တက်နိုင်ကြမှာဟိုဆော်အော်လိမယ်လို့လည်းကျွန်တော်တို့ပြောဟိုပြောလက်မိပါတယ
်ဟုတ်ကဲ့ပါခင်ဗျာပင်နိုင်ဆွေးနွေးပေးတဲ့ရောက်ကမောင်ညိုဥပိုကြီးပါဝင်ဆွေးနွေးကြတဲ့သောတာရှင်တွေ email ပို့ message ပို့ဆွေးနွေးကြတဲ့သောတာရှင်တွေဒီသဖြင့်ဒီလိုင်းကနေတိုက်ရိုက်နားဆင်ကြတဲ့သောတာရှင်တွေအားလုံးကိုဒူပဲကျေးဇူးတင်ပါတယ်နောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာနောက်အကြောင်းအရာတစ်ခုကိုဆက်ပြီးတော့ဆွေးနွေးကြသေးတာပေါ့ခင်ဗျာ
ကိုကျော်ကျော်သိန်းဆွေးနွေးတင်ဆက်တဲ့စနေည VOA တိုက်ရိုက်လေလိုင်းအစီအစဉ်ကိုနားဆင်ခဲ့ရတာပါခင်ဗျာသောတာရှင်များခင်ဗျာအခုအထူးအစီအစဉ်တစ်ခုကိုတင်ဆက်ကြပါတယ်အမေရိကန်ပြည်ထောင်စုအရှေ့ဘက်ခြမ်းမေရီလန်းပြည်နယ်ရော့ခ်ဗေးမြို့မှာဒေသစံတော်ကြီးစနေညနေ 6:00 ကစလို့အခုကျွန်တော်တို့အသံလွှင့်နေတဲ့အချိန်ထိ2016ပြည်သူ့ကွန်ရီစုပေးဝဲအခမ်းအနားကိုကျင်းပနေပါတယ်အဲ့ဒီအခမ်းအနားမှာကျွန်တော်တို့ VOA ဝိုင်းတော်သူမတ်ဆုမွန်လည်းရောက်ရှိနေပါတယ်စုပေးဝဲအချိန်နေနဲ့ပတ်သက်လို့မတ်ဆုမွန်ကိုဓာတ်ရိုက်မေးမြန်းကြည့်မှာဖြစ်ပါတယ်မတ်ဆုမွန်ကြားရလားခင်ဗျာ
ကြားရပါတယ်ရှင်
အဲ့တော့ဒီ2016ပြည်သူ့ကွန်ရီစုပေးပွဲမှာဘယ်သူတွေပါစုရကြတယ်လဲဆိုတာကိုပြောပြပေးပါဦ
းဟုတ်ကဲ့ရှင်အခုပြင်ပနေတာကတော့သတ္တမအချိန်မြောက်ပြည်သူ့ကွန်ရီစုပေးပွဲဖြစ်ပါတယ်ရှင်ကျွန်တော်အဲ့ဒီမှာစုကိုအလုံးပေါင်းအထူးစု3စုပေးပါမယ်နောက်ပြည်သူ့ကွန်ရီစုကြီးက1စုပေးပါမယ်အခုအချိန်အထိပေါ့နော်အဲစုညင်ညာထားတာကတော့အထူးစု2စုကိုညင်ညာထားပါပြီရှင်ပထမအဦးဆုံးအထူးစုစစ်ကိုတော့မြန်မာပုံပြောသူများအဖွဲ့ကရပါတယ်အထူးစုစစ်ကိုတော့ဒေါခင်မမမျိုးကရပါတယ်ရှင
်ဟုတ်ကဲ့အဲ့တော့မြန်မာပုံပြောသူများစုအဖွဲ့ကိုဘာကြောင့်ဟိုရွေးချယ်ပြီးစုပေးရတယ်ဆိုတာကိုရှင်းပြလားခင်ဗျ
ဟုတ်ကဲ့ရှင်သူတို့ကဒီမြန်မာပုံပြောသူများအဖွဲ့ကိုဘာကြောင့်မို့လို့ဒီအာစုဝေးရွေးချယ်ရတယ်ဆိုတဲ့ဟာကိုရှင်းပြပါတယ်အဓိကကတော့မြန်မာပုံပြောသူများအဖွဲ့ကဒီလူငယ်လေးတွေပေါ့နော်မြန်မာနိုင်ငံမှာရှိတဲ့လူငယ်လူရယ်လေးတွေကကလေးလေးတွေကိုလိုက်ပြီးတော့ပုံပြောတာပါအထူးသဖြင့်ဈေးရွာမှာရှိတဲ့ကလေးငယ်လေးတွေကိုဒီမြန်မာရဲ့ရိုးရာဓလေ့ပုံမြင်လေးတွေလိုက်ပြီးတော့ပြောပြတယ်ကလေးလေးတွေကလည်းအရန်ကိုနှစ်သက်ပါတယ်ဆိုတော့အထူးသဖြင့်ကတော့အဒီခုနပြောတဲ့ပရဟိတလုပ်တဲ့လူငယ်လေးတွေကဈေးရွာလေးဘုန်းကြီးကျောင်းလေးခုနဒီမိဘမဲ့ကလေးတွေအထီးသွားပြီးတော့မှပုံမြင်လေးတွေပြောတဲ့သူတို့ရဲ့လှုံ့ရှားမှုကိုဂုဏ်ပြုတဲ့အနေနဲ့ပေါ့နော်အထူးသဖြင့်ကိုပေးတာပါမြန်မာပုံပြောသူများ
ဟုတ်ကဲ့အဲ့တော့မခင်မမမျိုးကိုကြတော့ဘာကြောင့်စုချင်းမြင်ပါလဲ
ဒီဒေါ်ခင်မမမျိုးကတော့အတိအကျအထူးစုဖြစ်ဖြစ်လေးဆိုရတဲ့အခါတော့သူကပြည်ပကနေပြီးတော့မှမြန်မာပြည်ရင်းနဲ့ကိုပြန်အတိုင်းကြီးရဲ့အကျိုးအတွက်ပေါ့နော်သူရရကဏ္ဍကနေပြီးတော့စရနေရာကနေပါဝင်ပြီးတော့သူဆောင်ရွက်ခဲ့တယ်အထူးသဖြင့်ကတော့အတိုင်းကြီးရဲ့ဒီမိုကရေစီအပြောင်းလဲမှာသူရဲ့တက်နိုင်တဲ့ဘက်ကဒီနိုင်ငံရဲ့အပြောင်းအလဲမှာနိုင်ငံရေးဒီမိုကရေစီရေးလူခွင့်ရေးနဲ့ပတ်သက်ပြီးတော့သူကလိုက်ပြီးတော့မှသူ့ရဲ့ဒီတက်ခဲ့တဲ့တိခဲ့တဲ့နောက်သူ့ရဲ့အတွေ့အကြုံတွေကိုရှင်းပြီးတော့မ
ှဟုတ်ကဲ့
ဒီနိုင်ငံရေးသမားတွေကိုသူလိုက်ပြီးတော့မ
ှဟုတ်ကဲ့
ပြောခဲ့တဲ့အတွက်သူ့ကိုအထူးသူ့အနေနဲ့ချီးမြှင့်လာပါရှင
်ဟုတ်ကဲ့အဲ့တော့ပရိသတ်ရောအတော်များလားဘလို့အစီအစဉ်နေနဲ့ကျင်းပလာပါလဲ
ဟုတ်ကဲ့ပရိသတ်ကတော့တော်တော်လေးကိုများပါတယ်ထူးထူးခြားခြားကတော့အမေရိကန်ပြည်ထောင်စုတဝန်းလုံးမှာရှိတဲ့ပြည်နယ်နဲ့ဒီပြည်နယ်တော်တော်များများကလူတွေကိုယ်တိုင်လာကြပါတယ်တော်တော်ဝေးဝေးပြည်နယ်တွေကနေပါသူတို့လာပြီးတော့မှဒီမှာလာတက်ပါတယ်အနည်းဆုံးကတော့200ကျော်300မိသားလောက်ရှိပါတယ်ရှင
်ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ဟိုချားစီစဉ်တွေရောဘလို့တင်ဆက်လဲခင်ဗျ
ဟုတ်ကဲ့တခြားစီစဉ်တွေကတော့ပြည်သူ့ပုံရဲ့စုပွဲပွဲမှာထူးထူးခြားခြားအခမ်းအနားစီစဉ်တွေအများကြီးပါပါတယ်ဒီမြန်မာကလေးငယ်တွေပေါ့နော်အမေရိကန်ရောက်မြန်မာကလေးငယ်တွေရဲ့ခုနပြောတဲ့ဒီနိုင်ငံတော်တချင်းစီဆိုတာလေနောက်အစိုးရမိမိဝင်းဖေကနေပြီးတော့မှဟိုဒီတချင်းဆိုပြီးတော့ဖြောပြတာလေနောက်မြမအကအလှလေးနဲ့ဖြောပြတယ
်ဟုတ်ကဲ့
နောက်ပြီးတော့မြမရိုးရအစားတောက်တင်တယ်လေသူတို့ကျွေးပါတယ်ရှင်အခုချိန်ကြီးကတော့ဒီစီစုခုံရဲ့စုပေးဝဲကတွားနေတော့မှရှိပါတယ်အထူးစုသုံးနဲ့စီစုခုံရဲ့စုကိုပေးဖို့တော့တန်ပါသေးတယ်ရှင
်ဟုတ်ကဲ့မဆုမွင့်ရေးကျေးဇူးများကြီးတင်ပါတယ်ခင်ဗ
ျဟုတ်ကဲ့ပါရှင်
ပြည်သူ့ကွန်ရီအသင်းကို2010ခုနှစ်ပြည်နှစ်ကစပြီးတော့ပြည်ပရောက်မြန်မာမိသားစုတွေစုပေါင်းတည်ထောင်ခဲ့တာဖြစ်ပြီးတော့ပြည်တွင်းကအများအကျိုးအတွက်ဆွမ်းဆန်းတမန်ဆောင်ရွက်နေတဲ့ပြည်သူသူရဲ့လူမှုရေးသူရဲကောင်းတွေကိုနှစ်စဉ်ဂုဏ်ပြုနေတာဖြစ်ပါတယ်ပထမဦးဆုံးပြည်သူ့ကွန်ရီစုရှင်ကတော့နာရီးကူညင်းမှုအသင်းဥက္ကဋ္ဌရုပ်ရှင်သေဆောင်ဦးကျော်သူဖြစ်ပြီး2014ခုနှစ်မှာစုရှင်ကတော့စာရေးဆရာမတန်းမြင့်အောင်နဲ့2015အတွက်စုရှင်ကတော့ဘဂတဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတက်မကများအဖွဲ့ချုပ်ဦးဆောင်သူမဖြူဖြူအောင်တို့ကိုစုချင်းမြင့်ပေးတာဖြစ်ပါတယ်ခင်ဗျာအခုတော့နိုင်ငံတကာသတင်းအကြီးအကျယ်ကိုကိုဇော်ဝင်းလှိုင်ကကြေညာပါမယ
်အမေရိကန်သမ္မတဘရက်အိုဘားမားဟာသူ့ရဲ့စေချင်းမြောက်အာရှခီးစဉ်အဖြစ်နဲ့သတင်းတပတ်ကြာဗီယက်နမ်နဲ့ဂျပန်နိုင်ငံတွေကိုခီးထွက်ခွာသွားပြီဖြစ်ပါတယ်သမ္မတအိုဘားမားဟာလန်ခီလတ်မှာလန်ခုလတ်မှာခီး2000နာစီဖြည့်ပြီးတဲ့အခါမှာတော့တင်းလာနေဒေသစံတော်ချင်းမနေ့ပိုင်းမှာဗီယက်နမ်နိုင်ငံမြို့တော်ဟနွိုင်းကိုရောက်ရှိမှာဖြစ်ပါတယ်။နှစ်20ပြည့်အာဆီယံရုရှားဆွေးနွေးပွဲဆက်ဆံရေးအထိမ်းအမှတ်ထိပ်သီးဆွေးနွေးပွဲကိုတက်ရောက်နေတဲ့မြန်မာသမ္မတဦးထင်ကျော်ဟာထိပ်သီးဆွေးနွေးပွဲမှာမိန့်ခွန်းပြောကြားခဲ့တယ်လို့ပဲရုရှားသမ္မတဗလာဒီမီပူတင်နဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်။သမ္မတဦးထင်ကျော်ကထိပ်သီးဆွေးနွေးပွဲဟာအာဆီယံရုရှားဆက်ဆံရေးအတွက်အဓိကကျတဲ့မှတ်တိုင်တစ်ခုဖြစ်တဲ့အကြောင်းရုရှားနိုင်ငံဟာအာဆီယံနေအတွက်အရေးကြီးတဲ့မိတ်ဖက်ဆက်ဆံရေးနိုင်ငံဖြစ်တဲ့အကြောင်းမေလ20ရက်နေ့ကပြောကြားတဲ့မိန့်ခွန်းထဲမှာထည့်သွင်းပြောဆိုသွားတာဖြစ်ပါတယ်။ဒါအပြင်မြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေရုရှားမြန်မာရင်ကျေးမှုပူးပေါင်းဆောင်ရွက်အခြေအနေတွေကိုလည်းသမရဦးထင်ကျော်ကထည့်သွင်းပြောဆိုခဲ့ပါတယ်။ရွန်နူးလို့ခေါ်မြည်ပေးထားတဲ့အပူပိုင်းဆိုင်ကလုန်းမုန်တဲ့ဟာဘင်္ဂလားပင်လယ်အော်ကိုဖြတ်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံစစ်တကောင်းနဲ့ကော့ဆစ်ဘဇာဘက်ကနေမြန်မာနိုင်ငံရခိုင်ပြည်နယ်စစ်တွေကြောက်ဖြူနဲ့မောင်းတော်မျိုးတွေကိုဥတီရွေရှားတိုက်ခတ်နေပါတယ်။ချင်းပြည်နယ်တွင်တိုက်ခတ်ခဲ့တာမှာတော့အပျက်စီးတချို့ရှိခဲ့တယ်လို့ဆိုပါတယ
်။ကျေးဇူးပါ။သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ပြောပြခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လို့ရေးမှုကဒေါခင်မျိုးသက်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ဇီနတ်အဗ်ဒယ်ရာမန်ဖြစ်ပါတယ်။ကျွန်တော်ကတော့ညံဝင်းအောင်ပါ။ဒီမနက်အတွက် VOA အစီအစဉ်လေးကိုလိုင်းနိုမီတာ32 40 48 50တို့ကနေတင်ဆက်ခဲ့တာပါ VOA ကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးပါခင်ဗျာ
This program has come to you from the Voice of America, Washington.